Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ November 25ရက်ပုတ်ထုံးနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ထောက်လွှင့်ပေးနေပါပြီ။ကျွန်မဆွမ်းမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။American ပြည်တော်စုမှာ COVID ကရောဂါနဲ့ Christmas ပွဲတော်ကာလကိုဘယ်လိုဖြတ်သန်းမယ်ဆိုတဲ့အကြောင်းတွေပါဝင်တဲ့မိန့်ခွန်းကိုရွေးကောက်ခံသမ္မတ Joe Biden ဒီကနေ့ပုဒ်တော်ဟူးနေ့မှာပြောကြားမှာဖြစ်ပါတယ်။ဒီနှစ်ပွဲတော်ကာလမှာ American မိသားစုတွေကြုံတွေ့နေကြရတဲ့ပေးဆပ်မှုတွေနဲ့လက်ရှိခက်ခဲတဲ့အခြေအနေတွေကိုအတူတွဲဖြတ်သန်းကြဖို့အကြောင်းတွေမိန့်ခွန်းထဲမှာပါဝင်မှာဖြစ်တယ်လို့ Biden အစိုးရအာဏာလွှဲယူရေးတာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့ကတော့ရွေးကောက်ခံသမ္မတ Biden ကသူ့ရဲ့အစိုးရအဖွဲ့အတွက်ရထားတဲ့ဝန်ကြီးတွေကိုမိတ်ဆက်ပေးခဲ့ပါတယ်
။ The team meets this moment. This team behind me. They embody my core beliefs that America is strongest when it works with its allies.
မဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်ခြင်းဟာအမေရိကန်အတွက်အခိုင်အမာဆုံးဖြစ်တယ်ဆိုတဲ့သူ့ရဲ့ယုံကြည်ချက်အတိုင်းဆောင်ရွက်မဲ့သူတွေဖြစ်တယ်လို့ရွေးချယ်ထားတဲ့ဝန်ကြီးတွေမိတ်ဆက်ပွဲမှာမစ္စတာဘိုင်ဒန်ကပြောကြားသွားတာပါ။ယာရုခဆင်ပီယာရော့မဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်သားပထမဦးစားပေးဆိုတဲ့မူကိုကျင့်သုံးခဲ့တာဖြစ်ပါတယ်။ရွေးကောက်ခံသမ္မတဘိုင်ဒန်ကတော့အမေရိကန်ဟာကမ္ဘာကြီးကိုဦးဆောင်ဖို့အသင့်ဖြစ်နေပြီလို့မနေ့ကကြေညာခဲ့ပါတယ်။နပံအမေရိကန်မှာကြာရောက်မဲ့ Thanksgiving ကျေးဇူးတော်နေ့အတွက်သူဒီနေ့မင်းကွန်းစကားပြောကြမှာဖြစ်ပါတယ်။ကျေးဇူးတော်နေ့ဆိုရင်အမေရိကန်မှာတနေ့တကြေးရောက်နေကြတဲ့မိသားစုတွေပြန်လည်ဆုံတွေ့ဆူဝေးစားတောက်ကြလေရှိပေမဲ့ဒီနေ့မှာတော့ COVID ကရောဂါကြောင့်လူတွေကိုခရီးမသွားဖို့အိမ်ကမိသားစုတွေနဲ့ပဲပွဲတော်ဆင်နွှဲကြဖို့အတွက်ပြည်ထောင်စုအစိုးရကတိုက်တွန်းထားပါတယ်။COVID-19 အတီးပြုတ်လူနာတွေနဲ့ထိတွေ့မိခဲ့သူတွေတီးကြားခွဲနေရမဲ့သတ်မှတ်ရက်ကိုလျှော့ချဖို့အတွက်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကစဉ်းစားနေပါတယ်။လက်ရှိထုတ်ပြန်ထားတဲ့အကြံပြုချက်အရ14ရက်တီးကြားခွဲနေဖို့သတ်မှတ်ထားတာပါ။ဒါပေမဲ့အဲ့ဒီလိုမျိုးတီးကြားခွဲနေသူတွေမှာ COVID ယောဂမရှိဘူးလို့စိစစ်တွေးရှိရင်ခွဲနေရတဲ့အချိန်ကာလကိုလျှော့လိုက်နိုင်တယ်လို့တာဝန်ရှိသူတယောက်ကအင်္ဂါနေ့ကပြောကြားပါတယ်။ဒါပေမဲ့ဘယ်နည်းရဲ့လျှော့လိုက်မှလဲဆိုတာကိုတော့သူကအတိအကျမပြောပါဘူး။တစ်ချိန်တည်းမှာပဲကိုဗစ်ယောဂါကာကွယ်ဆေးကိုသုံးဖို့စိတ်ချရပြီဆိုတဲ့စီကံသတ်မှတ်ချက်တွေထွက်လာတာနဲ့ကာကွယ်ဆေးပထမအတုပ်ကိုမြ мян ဆန်ဆန်ဖျက်ဝေနိုင်ဖို့အတွက်အမေရိကန်အစိုးရကစ조사နေပါတယ်။ဒီဇင်ဘာလမကုန်ခင်မှာကုမ္ပဏီနှစ်ခုကထုတ်တဲ့ကာကွယ်ဆေးတန်40ရရှိနိုင်မယ်လို့အစိုးရရဲ့ကိုဗစ်ကာကွယ်ဆေးဆိုင်ရာအထူးအဖွဲ့ Operation Rap Speed ရဲ့လုပ်ငန်းပိုင်းဆိုင်ရာအရာရှိချုပ်ဗိုလ်ချုပ်ကြီး Gustav Barner ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားပါတယ်။Pfizer ဆေးကုမ္ပဏီကထုတ်လုပ်မဲ့ COVID ကာကွယ်ဆေးတွေကိုအရေးပေါ်ခွင့်ပြုချက်ပေးမပေးဆိုတာကို American အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ကဒီဇင်ဘာ10ရက်နေ့မှာဆုံးဖြတ်မှာပါ။ Moderna ကုမ္ပဏီကလည်းသူတို့ရဲ့ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုချက်ပေးဖို့အတွက်မကြခင်လျှောက်ထားမယ်လို့ခန့်မှန်းရပါတယ်။အဲဒီဆေးနှမျိုးလုံးစမ်းသပ်တဲ့ကနဦးရလဒ်တွေအရ90ရာခိုင်နှုန်းကျော်ထိရောက်အောင်မြင်ဖို့ရပါတယ်။အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲအပြီးအစိုးရအကူပြောင်းကာလအတွင်းမှာရှားစွက်သားတယောက်ကိုပြည်ထောင်စုအစိုးရကသမိုင်းမှာပထမဆုံးအကြိမ်ကွပ်မျက်လိုက်ပါတယ်။အင်ဒီယားနာပြည်နယ်ကအချင်းတော်တစ်ခုထဲမှာလူသတ်မှုနဲ့ပြစ်ဒဏ်ချနေသူရှားစွက်သားအော်လန်ဒိုဟောကို November 19ရက်နေ့ရုံးကကွပ်မျက်ခဲ့တာပါ။အစိုးရအထက်မတိုင်ခင်အကူပြောင်းကာလမှာအခုလိုမျိုးတုတ်တင်ကွပ်မျက်မှုဟာနှစ်ပေါင်း130မှာပထမဆုံးဖြစ်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြမ်းကြိမ်ပွဲလုပ်မဲ့ January 20ရက်နေ့မတိုင်ခင်နောက်ထပ်ရာဇဝတ်သား9ယောက်ကိုကွပ်မျက်ဖို့လဲလက်ရှိထရမ့်အစိုးရကအလေးထားပြောနေပါတယ်။အဲ့ဒီထဲမှာတေရန်ကြားနေသူတွေကတဦးတည်းသောအမျိုးသမီးလဲပါဝင်ပါတယ်။အခုလိုမျိုးလက်ရှိအစိုးရစိန့်ကနီအကျဉ်းသားကွပ်မျက်မှုကိုသမ္မတဟောင်း Grover Cleveland ရဲ့ပထမတက်တန်းအကုန်1889ခုနှစ်တုန်းကနောက်ဆုံးလုပ်ခဲ့တာပါ။အစဉ်အလာအားဖြင့်တော့ယာရုကဆင်းသွားတော့မဲ့သမ္မတတွေဟာရာဇဝတ်သားတွေကိုကွပ်မျက်တဲ့မတင်ဆုံးဖြတ်ချက်တွေမချတော့ဘဲအသစ်တက်လာမဲ့သမ္မတတွေအစဉ်အလာအားဖြင့်တော့ယာရုကဆင်းသွားတော့မဲ့သမ္မတတွေဟာရာဇဝတ်သားတွေကိုကွပ်မျက်တဲ့မတင်ဆုံးဖြတ်ချက်တွေမချတော့ဘဲအသစ်တက်လာမဲ့သမ္မတတွေလက်ကိုလွှဲပေးခဲ့ကြလိမ့်ရှိပါတယ်။အမေရိကန်အဓိကအစုရှယ်ယာအညွန်ကိန်းတစ်ခုဖြစ်တဲ့ Dow Jones အညွန်ကိန်းဟာဈေးကွက်သမိုင်းမှာပထမဆုံးဆန်းချိန်တင်အောင်လို့အင်္ဂါနေ့ကအမှတ်3000ကျော်ဈေးတက်ခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းကအစုရှယ်ယာဈေးအများစုဒီကနေ့ဈေးတွေတက်နေပါတယ်။ COVID ကာကွယ်ဆေးထုတ်နိုင်ဖို့ကြိုးစားမှုတိုးတက်တဲ့သတင်းတွေကြောင့်လည်းရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်ချက်တွေတက်လာနေတာပါ။ဒီကနေ့ပုတ်ထုံးနေ့အတွက်ဥရောပဈေးကွက်မှာအဓိကအစုရှယ်ယာကြီးတွေဟာမန္တပိုင်ဈေးကွက်ဖွင့်ချိန်မှာဈေးတက်နေပါတယ်။ဩစတြေးလျဂျပန်ဟောင်ကောင်စတဲ့အာရှဈေးကွက်တွေမှာလည်းအတက်ဈေးတွေနဲ့အစုရှယ်ယာဈေးကွက်တွေပိတ်သွားခဲ့ပါတယ်။ အမေရိကန်မှာသမ္မတတာဝန်လွှဲပြောင်းရေးလုပ်ငန်းစဉ်တွေတရားဝင်စတင်လိုက်တာကလည်းအာရှဒေသတွေကယင်းနှိမ့်နှံသူတွေအားတက်ခဲ့ပုံရပါတယ်။ဒါနဲ့မကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဗန်နာယေးဝန်ကြီးအဖြစ်အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဟောင်းဂျန်နက်ဂျယ်လင်ကိုခန့်အပ်ဖို့ရွေးချယ်ထားတဲ့အပေါ်မှာလည်းအားရခြေနက်နေကြပုံရပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဗျာ။ကျမနာလာပါထိတ်တန့်ရောက်တဲ့တွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းအကြီးအကျယ်ကျုံနေရတဲ့အိန္ဒိယနိုင်ငံမှာမနေ့တရက်ထဲပိုကူးသူအသစ်4,000ကျော်တွေ့ရှိခဲ့တာကြောင့်ပိုကူးသူစုစုပေါင်း 6.2 သန်းကျော်သွားပါပြီ။သေဆုံးသူက900နီးပါးရှိတဲ့အတွက်ကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 33,000 ကျော်ပါလေ။အိန္ဒိယမှာစက်တင်ဘာလအတွင်းပိုကူးသူအမြင့်ဆုံးရောက်ခဲ့ပြီးတဲ့နောက်နေ့စဉ်ပိုကူးသူ 5,000 အောက်ရောက်လာတာသတင်းပတ်အနေငယ်ရှိပါပြီ။ကာယောဂါထိန်းချုပ်ရေးသက်ဆိုင်ရာအစိုးရကကန့်သတ်ချက်တချို့တင်းကျပ်ခဲ့တာကြောင့်ပိုကူးစက်မှုအနေငယ်ကျဆင်းလာပေမဲ့မြို့ကြီးအတော်များများမှာတော့ပိုကူးစက်မှုအမြင့်တက်နေစေပါ။အင်ဒိုနီးရှားနိုင်ငံမှာလည်းပုတ်ထူးနေမှာပိုကူသူ 9,500 ကျော်နဲ့တိတ်ဆုံးသူက114ဦးရှိတဲ့အတွက်တနင်္ဂနွေအတိုင်းတာနဲ့ပိုကူသူစုစုပေါင်း 5,100 ကျော်နဲ့တိတ်ဆုံးသူပေါင်းကလည်း 16,000 ကျော်ရှိကြောင်းအစိုးရကိန်းဂဏန်းတွေကဖော်ပြပါတယ်အရှေ့တောင်အာရှမှာအကြီးဆုံးနိုင်ငံတစ်ခုလည်းဖြစ်တဲ့အင်ဒိုနီးရှားဟာဒေသတွင်ကိုရိုနာဗိုင်းရပ်စ်ပိုကူးခံထားရသူနဲ့တိတ်ဆုံးသူအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းပိုကူးသူ 8,000 ကျော်နဲ့တေဆုံးသူ 1,984 ဦးရှိတဲ့အကြောင်းအစိုးရထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာအိန္ဒိယကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုဗစ်ရောဂါပြန့်နှံ့မှုထိန်းချုပ်နိုင်ရေးအတွက်နှကောင်းစီနှစ်တန်းနဲ့အခြားစီပီစီကိရိယာတွေကိုလူဒန်းခဲ့ကြောင်း Phnom Penh Post တင်စာမှာအင်္ဂါနေ့ကဖော်ပြထားပါတယ်နိုင်ငံရေးအရာမတည်မငြိမ်ဖြစ်နေတဲ့ဟောင်ကောင်ကျွန်းမှာဖွဲ့စည်းပုံအခြေခံဥပဒေတွေပြန်ပြီးတော့အသက်ဝင်လာအောင်အထူးကဦးစားပေးလှုပ်ဖော်လိုတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပုံထိုးနေမှာကျင်းပတဲ့နှစ်ပတ်လည်မှုဝါဒဆရာမင်ခေါ်မှာပြောဆိုသွားပါတယ
်過去一年多香港經歷了回歸以來
အမိမြေလက်အောက်ကိုပြန်ရောက်တဲ့အချိန်ကလေးကဆိုရင်မနစ်လောက်ကစပြီးတော့ဟောင်ကောင်မှာကြီးမားလာတဲ့နိုင်ငံရေးစိန်ခေါ်ချက်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။လက်ရှိထိတ်တန့်ဦးစားပေးလိုအပ်မဲ့ကိစ္စကတော့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအမိန့်အာဏာတွေပြန်အသက်ဝင်လာအောင်လုပ်ဖို့ဖြစ်ပါတယ်လို့အုပ်ချုပ်ရေးမှူးလည်းကပြောဆိုသွားတာပါ။ဟောင်ကောင်ဒီမိုကရေစီရေလိုလာတဲ့လွှတ်တော်အမတ်လေးဦးကိုရာထူးကဖယ်ရှားလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့အခြားလွှတ်တော်အမတ်တွေနှုတ်ထွက်ခဲ့ပြီးတဲ့နောက်တရုတ်ပြည်မှကြီးကိုလိုလာတဲ့လွှတ်တော်အမတ်တွေရာချင်းရတဲ့အချိန်မှာအုပ်ချုပ်ရေးမှူးကယ်ရီလမ်ကလေးချိန်မြောက်နှစ်ပတ်လည်မိုဝါဒမိန့်ခွန်းပြောကြားခဲ့တာပါဟောင်ကောင်ရဲ့စီးပွားရေးပြန်ပြီးတော့ဦးမော်လာအောင်အခုညီတွေရရှိရေးပြည်မအစိုးရနဲ့ဘီဂျင်းမြို့မှာတွေ့ဆုံဆွေးနွေးနိုင်ဖို့မစ်လမ်မိန့်ခွန်းပြောမယ့်အချိန်ကိုတလကျော်ရက်ရွှေ့ခဲ့ရတာဖြစ်ပါတယ်အုပ်ချုပ်ရေးမှူးလည်းကဟောင်ကောင်ရေးမှာပြပအစိုးရရဲ့ဝင်ရောက်ဆွဲဖက်မှုတိုးလာနေတယ်လို့ဆွဆွဲလိုက်တယ်လို့ဟောင်ကောင်ရေးဟာတရုတ်နိုင်ငံရဲ့အရေးကိစ္စဖြစ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်စေတယ်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့ဥဆောင်ဆန္ဒပြတဲ့ကြောင်သားကောင်းဆောင်တချို့ကိုထိုင်းအာဏာပိုင်တွေကဥပဒေကြောင့်အရေးယူဖို့အရှိန်မြင့်ဆောင်ရွက်နေတာမှာတော်ဝင်မိသားစုကိုအကာအကွယ်ပေးထားတဲ့တင်းကျပ်တဲ့ဥပဒေချိုးဖောက်မှုနဲ့ကြောင်သားကောင်းဆောင်12ယောက်ကိုအရေးယူလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဘယင်စနစ်ပြုတ်ပြင်းရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေဘန်ကောက်မြို့မှာဒီကနေ့ထပ်ပြီးတော့ကျင်းပဖို့ပြင်ဆင်နေချိန်မှာဒီတည်င်းထွက်ပေါ်လာတာပါအဲ့ဒီဆန္ဒပြခေါင်းဆောင်12ယောက်ကိုတော်ဝင်မိသားစုတိုက်ခါကြဆင်အောင်လှုံ့ဆော်မှုဒါမှမဟုတ်စော်ကားမှုဆွဲချက်နဲ့လာရောက်အဖမ်းခံမှုဆင့်ခေါ်လိုက်တာဖြစ်ပြီးပြစ်မှုထင်ရှားရင်1,015နှစ်အထိပြစ်ဒဏ်ကျခံရနိုင်ပါတယ်ဒီဥပဒေအရတော်ဝင်မိသားစုနဲ့အာဏာပိုင်တွေမကဘဲဘသူမဆိုးတိုင်ကြားနိုင်တယ်လို့နိုင်ငံရေးအရလက်တုံ့ပြန်တဲ့နေရာမှာဒီဥပဒေကိုအရင်တုန်းကအသုံးချခဲ့ပေါ်တာကြောင့်အငြင်းပွားစရာလည်းဖြစ်နေပါတယ်။ဒါပေမဲ့လည်းဒီဥပဒေကိုအသုံးချတာမျိုးမမြင်ချင်ဘူးလို့ဘရင်မဟာဝဇီယာလောင်ကွန်ကထိုင်းအစိုးရအဖွဲ့ကိုအကြောင်းကြားခဲ့ပြီးတဲ့နောက်ပြည်ခဲ့တဲ့3နှစ်လောက်ကစပြီးတော့ဒီဥပဒေနဲ့အရေးယူတာမျိုးမရှိခဲ့ပါဘူး။ထိုင်းပြည်ကလည်းအဲ့ဒီအချိန်ကလေးကဒီဥပဒေနဲ့ပတ်သက်လို့လူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။ထိုင်းတရားရေးရာကိစ္စမှာကူညီပေးနေတဲ့လူခွင့်ရေးရှေ့နေအဖွဲ့တခုရဲ့အဆိုအရခုအရေးယူခံထားရတဲ့ခေါင်းဆောင်12ဦးထဲမှာတော်ဝင်မိသားစုကိုလူသိရှင်ကြားဝေဖန်တဲ့နေရာမှာထင်ရှားတဲ့သူတွေလည်းပါဝင်တယ်လို့ပြောပါတယ်။လူပုဂ္ဂိုလ်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုကာကွယ်ပေးထားတဲ့တောင်ကိုရီးယားအေဂျင်စီတခုက Facebook ကုမ္ပဏီကိုပုတ်ထူးနေမှာဒေါ်လာ6.36သန်းတန်ငွေတက်လိုက်ပါတယ်။ သုံးဆွဲသူတွေရဲ့ပုံကိုရဲ့အချက်လက်တွေကိုကြည့်ရကန်ရှင်ရဲ့ခွင့်မချက်မရပဲအခြားသူတွေကိုပေးအပ်မှုနဲ့လဲ Facebook ကိုရယူဖို့အကြောင်းအရာစုံစမ်းစစ်ဆေးဖို့လုပ်ကိုင်နေပါတယ် Facebook သုံးဆွဲသူ18တန်းထက်က 3.3 တန်းလို့ရဲ့ပုံကိုရဲ့အချက်လက်တွေကို2012ခုမေလနဲ့2018ဇွန်လကြားအခြားလုပ်ငန်းတွေကိုပေးအပ်ခဲ့တဲ့တက်တီအထောက်အထားတွေကိုတောင်ကိုရီးယားမှာဒီနှစ်ဩဂုတ်လအတွင်းဖွဲ့စည်းလိုက်တဲ့ပုံကိုရဲ့အချက်လက်ကာကွယ်ရေးကော်မရှင်ကတွေ့ရှိခဲ့တာကြောင့် Facebook ကိုအခုလိုတံငွေတတ်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ် Facebook အကောင့်နဲ့အခြားအင်တာနက်ဆာမျက်နှာတစ်ခုကိုဝင်သုံးလိုက်တာနဲ့ Facebook ပေါ်ကသူ့ရဲ့မိတ်ဆွေတင်ငယ်ချင်းတွေရဲ့ကိုယ့်ရဲ့အချက်လက်တွေကိုအဲ့ဒီဖက်ကရသွားတယ်လို့ကော်မရှင်ကပြောပါတယ်။တန်ကြေတက်ခံထားတဲ့ Facebook Ireland Limited ကိုရယူဖို့အကြောင်းအရာစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောပါတယ်။တောင်ကိုရီးယား Facebook ကုမ္ပဏီပြောခွင့်ရသူကတော့စုံစမ်းစစ်ဆေးမှုမှာအတတ်နိုင်ဆုံးပူပေါင်းပါဝင်နေတယ်လို့ဒီကိစ္စကိုရယူဖို့အကြောင်းအရာစုံစမ်းစစ်ဆေးမှုတွေလုပ်နေတာကိုတော့စိတ်မကောင်းဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ရဲ့အသေးစိတ်ဆုံးဖြတ်ချက်နဲ့ပတ်သက်လို့ Facebook ကအပြည့်အဝသုံးသပ်မှုရှင်းပြရှိဆိုတဲ့ကိစ္စကိုတော့မှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
။ VOA American အသံဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်မများသတင်းအောင်ပါရှင်။American အစိုးရအဖွဲ့အစည်းမှာတာဝန်ယူမဲ့ထိတ်တန့်တန်တမန်တွေအမျိုးသားလူမျိုးရေးဆိုင်ရာတာဝန်ယူမဲ့သူတွေပဲသူတွေဆိုရကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြီးညာလိုက်ပါတယ်။သမ္မတထရမ့်ကရွေးကောက်ပွဲရှုံးနေတယ်ဆိုရကိုအပြည့်အဝလက်မခံသေးပေမဲ့လည်းဘိုင်ဒန်ကတော့အနာလွှဲပြောင်းရေးလုပ်ငန်းစဉ်တွေကိုတွန်းတွန်းတိုက်တိုက်ဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ Best TV ကဆိုရာသတင်းပေးပို့ထားပါတယ်ရှင်။ရေကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့အစိုးရအဖွဲ့မှာပါဝင်မဲ့တန်တမန်ကြီးနဲ့အမျိုးသားလူညုံရေးရာအဓိကအဖွဲ့ဝင်တချို့ကိုအင်္ဂါနေ့ကကြေညာခဲ့ပါတယ်
It's a team that reflects the fact that American
နိုင်ငံပြန်လာပါပြီ American ကကဘာကြီးကိုဦးဆောင်ဖို့အသင့်ရှိနေပါပြီနောက်ဆုတ်သွားရမှာမဟုတ်ဘူးဆိုတဲ့အချက်ကိုသင်ဟပ်စေမဲ့အစိုးရအဖွဲ့ဖြစ်ပါတယ
်အထက်လွှတ်တော်ကအတည်ပြုရင်အရင်သမ္မတဥပမာအစိုးရလက်ထက်ဒုတိယနိုင်ငံညာရေးဝန်ကြီး Anthony Blinken ကနိုင်ငံညာရေးဝန်ကြီးတာဝန်ကိုယူဖို့ဂျိုးဘိုင်ဒန်ကရွေးချယ်ထားပါတယ်အရင်နိုင်ငံညာရေးဌာနအာဖရိကန်ရေးရာလက်ထောက်နိုင်ငံညာရေးဝန်ကြီးလင်ဒါသောမတ်စ်ဂရင်းဖီကိုကုလသမဂ္ဂဆိုင်ရာတာဝန်ကြီးနေရာရထားပါတယ
် America is back
America တို့ပြန်လာပါပြီလို့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးနေရာရထားခံရတဲ့သူလင်ဒါသောမတ်စ်ဂရင်းဖီကပြောပါတယ်သမ္မတထရမ့်က American သားပထမဦးစားပေးအယူဝါဒကိုကင်ဆယ်ထားသူဖြစ်ပေမဲ့ Biden ကမဟာမိတ်စနစ်နဲ့နိုင်ငံပေါင်းစုံစနစ်ကိုယုံကြည်သက်ဝင်နေသူပါDeep Omar Brookings Institution သိပ္ပံက John Hudet က
He wants to restore the type of faith that Americans and
American people ကဘာကောင်းဆောင်တွေကအမေရိကန်ဆိုရပေါ်အရင်ရှိခဲ့ပြီးယုံကြည်မှုမျိုးကို Biden ကပြန်ရယူလိုပါတယ်။ဒီယုံကြည်မှုကိုသမ္မတဆိုရကနှစ်နှစ်ချီချဆင်းအောင်လုပ်ခဲ့တယ်လို့ Biden ကယုံကြည်ထားပါ။အရှိဆိုရနဲ့ဆက်ဆံရေးမှာခက်ခဲရင်ဆိုင်နေရတဲ့အာဏာရှင်စနစ်လက်ကင်မထားတဲ့ကမ္ဘာခေါင်းဆောင်တွေအတွက်အခုဒီလိုရာလူခံမှုကတိတ်ကိုအရေးကြီးပါတယ်
။ Biden ရဲ့အစိုးရအဖွဲ့ဝင်နေရာမှာရထားခံရသူတွေကိုကြည့်ရင်မတူကွဲပြားမှုကိုအလေးထားတာတွေ့ရပါတယ်။ခန့်ထားဖို့အတည်ပြုခံရရင် Ever Haynes ကထောက်လှမ်းရေးအတိုင်းဝိုင်းကိုဦးဆောင်သူပထမဆုံးအမျိုးသမီးဖြစ်လာမှာဖြစ်တယ်လို့ဂျန်နီယယ်လနာပထမဆုံးအမျိုးသမီးဗန်ဒါယီဝန်ကြီးဖြစ်လာမှာဖြစ်ပါတယ်။အလီဟန်ဒရိုမာယိုကာစ်ကတော့ပြည်ရင်းလုံခြုံရေးဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးစပိန်စကားပြောလက်တီနိုမျိုးနွယ်ဖြစ်လာမှာပါ။အသက်43နှစ်ရှိဂျိတ်ဆိုလီဗန်ကအသက်အငယ်ဆုံးအမျိုးသားလုံခြုံရေးအကြံပေးဖြစ်လာမှာဖြစ်ပြီးဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူစာချုပ်ကိုညှိနှိုင်းခဲ့တဲ့အရင်နိုင်ငံညာရေးဝန်ကြီးဟောင်းဂျွန်ကယ်ရီကဘိုင်ဒန်ရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေမှာဦးဆောင်သူဖြစ်လာမှာပါ။ဂျိုးဘိုင်ဒန်သမ္မတဖြစ်လာတာနဲ့တပြိုင်နက်ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူစာချုပ်ကိုပြန်လည်ဝင်ရောက်ဖို့ရှိပါတယ
် I don't for a minute underestimate the difficulties
ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးအတွက်သတိပို့တွေကိုဖြည့်ဆည်းပေးရမှာကြုံတွေ့ရတဲ့အခက်အခဲတွေကိုကျွန်တော်ရှော့မတွေ့ဘူးဒီလိုဖြည့်ဆည်းဖို့ချမှတ်ထားတဲ့ကျွန်တော်ရဲ့တန်လေးထံကိုလည်းရှော့မတွေ့ကြပါနဲ့
အခုလိုအရေးပါတဲ့ရာထူးနေရာတွေရထားလိုက်တဲ့တစ်ချိန်တည်းမှာပဲအင်္ဂါနေ့အမေရိကန်အစုရှယ်ယာဈေးကွက်ဆန်းကျင်တင်မြင့်တက်ခဲ့ပါတယ်American အဓိကအစုရှယ်ယာတစ်ခုဖြစ်တဲ့ Dow Jones ဟာအညွန်ကိန်း 3,000 အထိဆန်းကျင်တင်မြင့်တက်ခဲ့တာပါ။ပြည်ထောင်စုဝန်ကြီးဌာနနဲ့ Agency တွေအခုပြောင်းဖြစ်စဉ်တည်ဝင်စတင်မဲ့သတင်းထွက်ပေါ်လာပြီးသတင်းပတ်ချီဖြစ်ပေါ်နေခဲ့တဲ့မတိကျမရေရာမှုတွေအဆုံးသတ်သွားချိန်မှာအခုလိုအစုရှယ်ယာဈေးကွက်ဆန်းကျင်တင်မြင့်တက်ခဲ့တာဖြစ်ပါရည်။ကျွန်မများသတင်းအောင်ပါရှင်။
VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မန္တလေးတိုင်းဒေသကြီးမိုးကုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့တအားပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြို့ကံပြည်သူတွေအထိတ်အလန့်ဖြစ်ခဲ့တဲ့တဲ့ရင်ကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကာလအတန်ကြာညင်သက်နေခဲ့တဲ့မိုးကုံဒေသဘက်မှာပြီးခဲ့တဲ့အင်္ဂါနေ့ည9နာရီကျော်လောက်ကအစိုးရတပ်မတော်နဲ့ TNLA ခေါ်တအားပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲဟာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတရားစီတစ်ဖက်သက်အပြည့်အကြောင်းကြေညာထားချိန်မှာဖြစ်ပွားခဲ့ပြီးပစ်ကတ်တန်တွေကိုမိုးကုံမြို့ကနေကြားနေရတာကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်ခဲ့ကြကြောင်းမိုးကုံမြို့နယ်မဲဆန္ဒနယ်အမှတ်1ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမျိုးသစ်က VOA ကိုပြောပါတယ
်အဲကျွန်တော်မိုးကုံမြို့ရဲ့မြောက်ဘက်ပေါ့နော်ကျွန်တော်မုံမိတ်နဲ့မဟုတ်ကြားပေါ့နော်အဲဒီမှာချောင်းကြီးသေးရအောင်သူလို့ကြောက်ဝါသေးရအောင်သူလို့ရှိပါလေကအဲ့မှာကြောက်ဝါသေးရအောင်ဆုနာမှာရဲ့ကြောက်ကြတာတော့ DNA လေးပေါ့နော်အဲ့နဲ့ကျွန်တော်တက်မတော်နဲ့အဲတိခမှုလို့ဖြစ်တယ်လို့ကြားပါလိမ့်ကြအဲလူသူကတော့စိုးရိမ်တာပေါ့နော်လူသူကတော့အဲ့ဒါမျိုးအတွေ့အကြုံကတော်တော်ကြာကြာမဖြစ်ခဲ့ဘူးတော့စိုးရိမ်တာပေါ့နော်စိတ်မဝေးသူကတောင်းမဲ့ချတော့တောင်းမဲ့ချတော့ပြစ်ခတ်တာကြားရတယ်ပေါက်ကွဲတာကြားရတာပေါ့နော်
ဘာကြောင့်တိုက်ပွဲဖြစ်ပွားတယ်ဆိုတာမသိရပေမဲ့ဒီကနေ့မနေ့မှာတော့မိုးကုံမြို့မှာပုံမှန်ပဲသွာလာနေကြကြောင်းပြောပါတယ်။ TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့သူတို့စစ်ကြောင်းသွာလာစဉ်ရှောင်းတခင်တွစ်ဆုံပြီးတိုက်ပွဲဖြစ်ခဲ့တာလို့ပြောပါတယ်
။အမေရိကန်ညာခွန်လိုင်းလီချင်းကလာတယ်ရှိနိုင်ဝင်ကျင်ပေါ့ဒီလိုကဒီသွာရဘက်ကနေကျွန်တော်ဖက်ကဒီနေဆုံးမှုရန်စစ်ကြောင်းထွက်လာတယ်ကလာတော့ဒီလေဦးလာရောက်ခါနေတော့ဒီမြန်မာတပ်ဖွဲ့ကလည်းတပ်ဖွဲ့နဲ့တူတော့လာမာဒီတပ်ဖွဲ့ဖြစ်တဲ့တွေ့မှာအပြန်လာပစ်ခတ်မှုတွေဟောဖြစ်တယ်။အစင်ကမနေမင်းဆယ်လောက်တော့ကြာတယ
်။ဒီထိတွေ့တိုက်ပွဲဖြစ်ပွားတာဟာဒီလအတွင်းတမ်ဘရွန်နဲ့ TNLA အကြဒုတိယအကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးပြီးခဲ့တဲ့19ရက်နေ့ကလည်းမိုးမိတ်မြို့နယ်ရွှေချောင်းပင်ကြီးရွာနီးမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။အင်္ဂါနေ့ကတိုက်ပွဲဖြစ်ပွားစဉ် TNLA ဘက်ကထိခိုက်ချဆုံးတာမရှိကြောင်းနဲ့တမ်ဘရွန်ဘက်ကတော့မသိကြောင်းဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်။မိုးကုံမြို့နယ်အုတ်ချိုရီအဖွဲ့နဲ့နီးစပ်သူအမျိုးသမီးတူဦးကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွင်းမှာတမ်ဘရွန်ဘက်ကထိခိုက်ချဆုံးတာရှိကြောင်းအခုလိုပြောပါတယ်။ဟုတ်စ
စ်တပ်ဘက်ကတယောက်ကြပြီးတယောက်ကြရရဟုတ်ပါ။အရက်ကတော့မတားတော့ကြောက်
ဒီတရင်နဲ့ပတ်သက်ပြီးတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအတည်ပြုချက်ရယူနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြည့်ဆိုတာမရှိခဲ့ပါဘူးတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းကတော့ TNLA အဖွဲ့ကမိုးကုံမြို့နယ်ဘက်ကိုစိတ်ဝင်လှုပ်ရှားတာရဲတပ်ဖွဲ့တွေဖမ်းဆီးတာရှိခဲ့ကြောင်းဒါကြောင့်နယ်မြေရှင်းလင်းစဉ်တိုက်ပွဲဖြစ်ပွားပြီးတမ်ဘရော်ဘက်ကတယောက်ကြဆုံတယောက်ထိခိုက်ခဲ့ကြောင်းမန္တလေးအခြေစိုက် Voice of Myanmar သတင်းဌာနကိုဖြည့်ဆိုထားပါတယ်ပြီးခဲ့တဲ့မလအတွင်းကလည်းမိုးမိတ်မြို့နယ်ရွှေချောင်းပင်ကြေးရွာနီးမှာတမ်ဘရွန်နဲ့ TNLA တို့တိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ100လောက်ဟာမိုးကုံမြို့နယ်လွယ်စားကြေးရွာဘက်ကိုတိမ်းရှောင်ခဲ့ရတယ်လို့2016ခုနှစ်အတွင်းကလည်းဒီဒေသမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ250လောက်စစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရဘူးပါတဲ့လက်ရှိအခြေအနေမှာတော့အစိုးရတမ်ဘရွန်ကကိုဗစ်ကာယောဂါကာကွယ်တားဆီးရေးနဲ့ထောက်ရငြိမ်းချမ်းရေးအတွက်အကျံဖက်အဖွဲ့အစည်းတွေရှိရနေရမှာအပကြံဒေတာတွေကိုနိုဝင်ဘာလကုန်ထိတစ်ဖက်သက်အပြည့်ရကြောင်းကြေညာထားသလိုတန်ပလောင်အပါဝင်ဖြစ်တဲ့ညင်ကြောင်မဟာမိတ်အဖွဲ့ကလည်းညင်ချမ်းရေးဆွေးနွေးရေးအတွက်ဒီဇင်ဘာလကုန်ထိအပြည့်ရကြောင်းထုတ်ပြန်ထားပါတဲ့ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့
ကွန်ဝေကတ်ယောဂါကလာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲယုံတာဝန်ယူခဲ့တဲ့ပညာရေးဝန်ထမ်းတွေထဲကယောဂါပိုကူဆက်ခံရသူတွေကိုကျန်းမာရေးဆရာဖြစ်ကူညီထောက်ပံ့ဖို့အစီအစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ ရွေးကောက်ပွဲကာလမဲယုံရင်မှာတာဝန်ယူရင်းလူအများနဲ့ထိတွေ့ဆက်ဆံခဲ့ကြရတဲ့ကျောင်းဆရာဆရာမတွေကြားကိုဗစ်ရောဂါကူးစက်မှုတွေကြုံခဲ့ရတာကြောင့်အကူအညီပေးတဲ့အနေနဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကထောက်ပံ့ပေးနေတာပါ ယောဂါကူးစက်ခံကြရတဲ့ပညာရေးဝန်ထမ်းတွေအတွက်တဖက်တလန်ကအကူအညီဖြစ်အောင်ရည်ရွယ်ပြီးကူညီနေတာလို့လဲမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကအသွင်ရင်မှုဒေါက်တာဆော်မျိုးလှိုင်ကပြောပါတယ်
သူတို့ဇော်ရအောင်တော့မဟုတ်ကျွန်တော်တို့ကွန်ပျူတာတွေပေါ့နော်တရားကွန်ကျွန်တော်တို့5000လိုက်ပြီးတော့ကွန်ပျူတာပါလေခင်ဗျအခုမနေ့တင်းတက်ထပ်ပေါင်းရင်40ကျော်လာပါပြီခင်ဗျာကွန်ပျူတာတော့ရိုးရိုးလေးပါကျွန်တော်တို့ပညာရေးမိသားစုတွေကဒီအန်ဒီတောင်ဝန်ထမ်းဆောင်ရင်းနဲ့ဒီအတက်အမြင်နဲ့အရန်ပြီးတဲ့တော့ယောဂါကိုကိုယ်သက်ခံလိုက်ရတဲ့အတွက်တော့ဒီစက်ကမာတွေဟာသက်သက်ခံများတန်းကြီးတောင်ဝန်ထမ်းဆောင်ပေးတာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ဒီအဖွဲ့ချုပ်ကနေကွန်ပျူတာသဘောပါခင်ဗျာ
ရွေးကောက်ပွဲကာလမှာတာဝန်ထမ်းဆောင်ရင်းယောဂါကုသခံရတဲ့ပညာရေးဝန်ထမ်း50ထက်မနည်းရှိနေပြီးအများစုကတော့ရန်ကုန်တိုင်းထဲကဖြစ်တယ်လို့လည်းပြောပါတယ်။မဲယုံတွေမှာတာဝန်ယူခဲ့ပြီးနောက်ယောဂါကုသသူပညာရေးဝန်ထမ်း30ကျော်ရှိတဲ့ရန်ကုန်တိုင်းအတွင်းတည်ဆောင်းသူအနည်းဆုံး2ဦးရှိခဲ့တယ်လို့ယောဂါလက္ခဏာပြင်းထန်သူတချို့လည်းရှိနေတယ်လို့ဒေါက်တာဆော်မျိုးလှိုင်ကပြောပါတယ်။အနည
်းချင်းကတော့သုံးရတဲ့နေသားရှိတယ်လို့တော့ကြားတယ်။သုံးရတယ်ဆိုတာလည်းဟုတ်ကဲ့ဒီရင်မော်ရီနေသားလောက်ရောက်တာပေါ့နော်ဒီထဲမှာတော့ကျွန်တော်တို့သိရတဲ့တဲ့ဆိုရင်အသက်58နှစ်အရွယ်တယောက်ဆိုရင်လည်းကံကောင်းသွားပဲဟိုအင်ဂျင်ကွန်းရလာပါပြီ။နောက်ကျွန်တော်တို့ရတဲ့ဒရင်ထဲမှာတော့ဘိုးတော်မဆာဆက်မရတော့အသက်ဆုံးမသွားပြီလို့ကျွန်တော်တို့သတင်းရပါတယ်။သူ့မိသားစုနဲ့လည်းဆက်သွယ်မှုကျွန်တော်တို့ကြိုးစားနေပါတယ်ခင်ဗျ။
ကိုဗစ်ရောဂါကူးစက်သူတွေကိုထောက်ပံ့တဲ့အစီအစဉ်အပေါ်မှာလောက်ဖော်ကိုင်းဖက်ပညာရေးဝန်ထမ်းတွေကလည်းကြိုးဆိုလိုက်ကြပါတယ်။ဒီအစီအစဉ်ဟာပညာရေးဝန်ထမ်းတွေအတွက်ခွန်အားဖြစ်စေတယ်လို့လည်းမွန်ပြည်နယ်မော်လမြိုင်မြို့ကအခြေခံပညာအထက်တန်းကျောင်းအောက်ဆရာမကြီးတော်ခင်ဆောင်ဝေကပြောပါတယ်
။အားကျမတို့ကျောင်းမှာကမေယုံနှစ်ခုပေါ့။အဲ့မှာတော့ကျမတို့ကျောင်းအဆရာဆရာမတွေတော့ positive တရားမှတော့မရှိဘူးပေါ့လေ။ဒါပြင်မဲ့လို့အဲ့လိုမျိုးရှိခဲ့တဲ့နေရာတွေကနေပြီးတော့အဲ့လိုထောက်ပံ့ပေးတာလို့ဘာလို့ဆိုတော့ဟိုကျေးဇူးတင်စရာကောင်းတာပေါ့သူတို့လည်းအားဖြစ်တာပေါ့ရှင်ဟိုသူတို့ကိုပြန်ပြီးကြည့်ရှုတဲ့အတွက်ကြောင့်မလို့ပို့ပြီးတော့အားခွန်အားချစ်စေတာပေါ့ရှင်ကျမထင်တာပေါ့လေသူတို့ခွန်အားဟိုဘယ်လိုလဲဆိုတော့ဆရာမတွေကစကျမတို့တွေအကြောင်းအုပ်တွေပေါ့ဆရာမတွေကဟာဆရာမတွေကတော်လိုက်တာဒါလေးလုပ်လို့ရှိရင်ကောင်းလိုက်တာဆိုတော့စကားလေးတွေနဲ့ပဲအားပေးလိုက်သူတို့တွေကအရင်အားတက်ကြတယ်ဆရာမတွေကလေ
ကိုဗစ်ရောဂါပိုးကူးစက်ခံရသူပညာရေးဝန်ထမ်းတွေအနေနဲ့လည်းဆက်သွယ်လာကြဖို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတိုက်တွန်းထားသလိုဒီအစီအစဉ်မှာအလူရှင်တွေပူးပေါင်းပါဝင်ဖို့လည်းဖိတ်ခေါ်ထားပါတယ်။မဲယုံတွေမှာတာဝန်ယူခဲ့ပြီးနောက်ရောဂါကူးစက်ခံရသူပညာရေးဝန်ထမ်းတွေရဲ့အချက်အလက်တွေကိုစုဆောင်းပြီးရင်လည်းသက်ဆိုင်ရာဝန်ကြီးဌာနတွေထံပေးပို့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အသွင်ရမှုဒေါက်တာဆော်မျိုးလှိုင်ကပြောပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းနိုင်ငံအဝန်ကမဲယုံတွေမှာတာဝန်ယူခဲ့တဲ့ဆရာဆရာမအရေးအတွက်ကတော့နှစ်သိန်းနီးပါးရှိတယ်လို့လည်းပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျမအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ယောဂကူးစက်မှုတွေတိုးနေတဲ့ဂျပန်နိုင်ငံမှာမြန်မာနိုင်ငံသားတချို့လည်းယောဂကူးစက်ခံရတဲ့အထည်ပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။နေ့စဉ်ကယောဂကူးစက်ခံရသူ2000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာမြန်မာအများစုနေထိုင်တဲ့တိုကျိုမြို့တော်ကရပ်ကွက်တချို့မှာလည်းယောဂကူးစက်မှုတွေကြုံနေရတာပါ။ယောဂကူးစက်မှုတွေတိုးလာရကလူများနဲ့ထိတွေ့ဆက်ဆံရတဲ့လုပ်ငန်းတွေမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတချို့ပါယောဂကူးစက်ခံရတာလို့လည်းပြည်တော်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုံအမှုဆောင်အဖွဲ့ဝင်ဦးတန်းဆွေက VOA ကိုပြောပါတယ်
။ဒူချူမြို့ပေါ်မှာကဒီကူးစက်တဲ့နှုန်းကအများကြီးလာတဲ့ခါကျတော့ဒီဒူချူမြို့မှာရှိတဲ့လူတွေပမာဏနိုင်ငံသားတွေလည်းမဟုတ်ပါဘူး။အကုန်လုံးကူးတဲ့ဟာတွေပေါ့လေလူတွေလည်းနည်းနည်းများလာတော့ဒီမှာပမာဏလည်းပါလာတာပါ။ဒီနော်ဆိုလို့ရှိရင်တော့ဟိုဒီလိုဖြစ်တဲ့နှုတ်ထဲမှာဒီလိုဂျမနိုင်ငံသားတွေပူပါတယ်ဆိုတဲ့အတန်မကြားပါပဲအခုကြားတဲ့ခါကျတော့ကျွန်တော်တို့ဒီနေထိုင်တဲ့ဒီဗမာပြည်အားလုံးရှိတဲ့မြို့ထဲမှာပါပေါ့လေတွေ့တဲ့ဗမာပြည်တော်တော်များများတွေ့လာတယ်ပေါ့နောက်တစ်ခုကဒီဗမာဒီနေပတ်တဲ့ဆက်ဆံနေတဲ့မော်စာတောက်ဆိုင်တွေဒီရောင်းတဲ့ဆိုင်တွေအဲ့ဒီမှာလည်းဗမာပြည်ကဝင်ထွက်သွားလာနေရှိနေတဲ့ခါကျတော့ဗမာပြည်ကျမ်းမှာဖြစ်တယ်ဆိုတဲ့အတန်ကြားပြီးတော့ဗောလေအားလုံးကတော့ဒီစစ်စစ်လိုက်လို့ ကိုမာဒီလိုမျိုး positive ဖြစ်တယ်ဆိုလို့ရှိရင်တော့ဒီဂျပန်ကချက်မှတ်ထားတဲ့ဒီ recipient စီကတိုင်းပေါ့လေကိုကိုအိမ်မှာပဲ quarantine နေရတယ်လူအပ်တယ်ဆိုလို့ရှိရင်ဆေးဝါးလာခေါ်တယ်ပေါ့လေဒီလိုမျိုးစနစ်တကျကုသမှုတော့ဂျပန်မှာတော့ရှိနေပါလေဟုတ်ကဲ့
ယောဂကူးစက်ခံရသူ33,000ကျော်နဲ့တည်ဆုံသူ2,000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာကာယယောဂဖြစ်ပွားမှုတိုးလာတဲ့အပေါ်ထိန်းချုပ်နိုင်မှုအတွက်စားသောက်ဆိုင်လုပ်ငန်းတချို့ကိုလည်းအချိန်ကပ်တက်လိုက်ပြီးလူဆိုင်များတဲ့ဒေသတွင်းခီးစင်တွေကိုလည်းယာယီဖျက်သိမ်းလိုက်ပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားအချင်းချင်းကြားမှာတော့ကာယယောဂကူးစက်မှုကိုကာကွယ်နိုင်မှုအတွက်လူမှုကွန်ရက်တွေကနေတဆင့်တတိပေးတာမျိုးတွေဆောင်ရွက်နေတယ်လို့ဦးတန်းဆွေကပြောပါတယ
်ဒီနေ့ကနေစပြီးတော့ဂျပန်ဒီတူတူအေရီယာမှာရှိတဲ့ business လုပ်ငန်းတွေပေါ့ဖိုင်ဒီဘာကြီးရဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်တော့24နိုင်ပေါ့ကမ်ပတာမရှိစိုက်တဲ့ချိန်ကြီးဖွင့်ထားကြတယ်ဒါဖွင့်လို့ရတယ်ဆိုတော့ကြားလိုက်ပဲဒီနေ့ကနေစပြီးတော့ည7နိုင်ထိုးထိပဲဆိုင်တွေကိုဖွင့်ရတော့မယ်အတောက်ပိုင်းကိုအဲဆိုင်တွေကိုပြကြဖို့ဆိုလို့ကျွန်တော်မိတ္တခံတာဝေးဒီတူတူဒီကာဗာမင်ကနေပြီးတော့ပြတခံတာရှိတယ်လို့ကျွန်တော်ဗမာတွေအားလုံးလုပ်နေတဲ့လုပ်ငန်းတွေမှာလည်းအကုန်လုံးဒီဥပဒေတွေကဒီစကန်တွေအကျိုးသက်ရောက်မှုရှိလာတာပေါ့လေ။ဒါကြောင့်ကျွန်တော်တို့ဗမာတွေကိုယ်တိုင်ကလည်းအားလုံးဒီပူပေါင်းကူညီပြီးတော့လူများရဲ့နေရာကိုမတော်ဘူးတက်နိုင်ဆုံးကိုယ်အိမ်မှာပဲကိုယ့်ကိုယ်နေကြတယ်ပေါ့လေ။အဲ့လိုလေးနဲ့ကိုယ်ချင်းချင်းကြားထဲမှာတော့အဲတင်းတင်းမာတဲ့ information ကြားရဆိုလို့ရှိတော့ဒီဗမာတွေစုထားတဲ့ကျွန်တော်ဒီ Facebook စာမျက်နှာနေပြီးတော့ information တွေအကြောင်းကြောင်း sharing လုပ်ကြတဲ့ခါကျတော့အလုံးသိသိသိသိနဲ့ပေါ့လေနေကြတာများပါလေ။ဟုတ်ကဲ့။
ယောဂကူးစက်သူအများဆုံးရှိနေတဲ့တိုကျိုမြို့မှာတော့လူစုလူဝေးရှော့ချနိုင်မှုအပြင်ထွက်သွားလာစားတောက်တာကို9ထပ်မပိုးစေဖို့တိုက်တွန်းထားပေမယ့်နေစဉ်သွားလာရေးအတွက်အဓိကအသုံးပြုနေရတဲ့ယထားပေါ်တွေမှာတော့စီးနေလိုက်ပါသူအများအပြားရှိနေတာပါယထားပေါ်မှာမျက်နှာနဲ့နှာခေါင်းစီမတ်တပ်ဖို့ကိုညင်ညာပေးနေပြီးကာယယောဂကာလဖြစ်ပေမယ့်လုပ်ငန်းတွေကတော့ပုံမှန်လည်းပတ်နေတယ်လို့တိုကျိုမြို့မှာနေထိုင်တဲ့မြန်မာလူသားကိုတစ်လွင်အောင်လာ VOA ကိုပြောပါတယ်
အဲ့တော့ကဲကတော့ကျွန်တော်တို့ဒီ၈လပိုင်းတုန်းကအရင်ပြင်ချင်နေတဲ့အချိန်အစလိုကြီးတဲ့အချိန်နဲ့ဆိုင်တော့တော်တော်လေးတိုးတက်မှုရှိပါတယ်အလုရှားရတာလည်းညံဆန်နေပြီးတော့အလုတည်းရလည်းပုံမှန်တိုင်းပဲဒါပေမဲ့တခုတော့ရှိတာပေါ့အရင်တုန်းကလူ၁၀ယောက်လောက်တဲ့ဆိုင်ကအခုရှိမှဆိုတော့၆ယောက်၇ယောက်လောက်ပဲရှိတယ်ခုနလပိုင်း၈လပိုင်းတုန်းကတော့အရင်ဒုက္ခရောက်တာပေါ့တို့စိတ်ယုံတွေကိုတည်ယုံကိုပိတ်ချပစ်ထားအောင်အခုနောက်ပိုင်းကျတော့စိတ်ယုံတွေကအရင်လောက်ကြီးမလဲဘူးဆိုတော့မှမြန်မာပြည်တဲ့ဆိုင်ရင်ဟိုအရင်ကြီးမကြက်ထားဘူးဒီမိုင်းမှာကျတော့လုံးဝပိတ်ဆိုပိတ်ပဲဒီမှာကျတော့တင့်တင့်မြတ်တာဆိုတာနဲ့ဖွင့်ထားပေးတာဆိုတော့အရင်ဒုတိယလိုင်းနဲ့ဆိုင်ရင်တော့ပထမလိုင်းနဲ့ဆိုင်ရင်တော့အလုပ်ကိန်းကအဆင်ပြေတယ်ပြောရမှာပေါ့
ပြီးခဲ့တဲ့ဧပြီလလလောက်မှာကိုဗစ်ရောဂါနဲ့ပတ်သက်လို့အစိုးရကရေးပေါ်ညင်ညာချက်ထုတ်ပြန်ခဲ့တဲ့နောက်ဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်ဝင်ကျသွားသလိုရပ်ဆိုင်းလိုက်ရတဲ့အခြေအနေတွေထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါတယ်အဲ့ဒီလုပ်ငန်းတွေမှာအချိန်ပိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာလူသားအများစုဟာလည်းအလုပ်လက်မဲ့ဖြစ်ကုန်တဲ့အထိဖြစ်သွားပြီးမြန်မာပြည်ပြန်လာသူတချို့လည်းရှိခဲ့ပါတယ်ဂျပန်လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းအရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်တဲ့မြန်မာနိုင်ငံသားဥယေဟာ3,000နီးပါးရှိပေမဲ့နေရပြန်သွားသူကတော့4ပုံပုံ3ပုံလောက်ရှိပါတယ်။ဂျမားကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါရဲ့ရှင
်။ကိုဗစ်ကရောဂါကူးစက်မှုရဲ့ညှိတက်လာနေတဲ့မလေးရှားနိုင်ငံစလန်ကောပြည်နယ်မှာတရားမဝင်နိုင်ငံသားတွေကိုစာပေဖမ်းဆီးတဲ့ဖြစ်စဉ်တွေအတွင်းမြန်မာနိုင်ငံသားနဲ့နိုင်ငံသားတွေလူပေါင်း140ကျော်ဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးလေးပါပါ။ကာယောဂါဆက်ဆက်မှုတွေညစ်တက်နေတဲ့စနန်းကောပြည်နယ်ကနိုင်ငံသားအလို့သမားတွေအများဆုံးနေထိုင်ရာနေရာတွေမှာလူရင်ခုကြီးတဲ့ရင်းနဲ့ဂျမားရေးဌာနအပါအဝင်အဖွဲ့အစည်းပူးပေါင်းပြီးစာပေစစ်ဆေးရမှာမြန်မာနိုင်ငံသား60လောက်အပါအဝင်အထောက်ထားမဲ့နိုင်ငံသားတို့တမ140ယောက်ကိုဖမ်းဆီးမိကြတာပါ။ဒီကနေ့တော့ကစီမံချက်တွင်ဖမ်းဆီးမိသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်ကြောင်းမလေးရှားလူမျိုးကြီးကြပ်ရေးဌာနဒုတိယမြို့ကြီးရေးမှူးချုပ်မိုဟာမက်ဆူဂျီကသတင်းတောက်တွေကိုပြောဆိုခဲ့တာပါ
။ဒီပဒိသခနိုင်ကိတဲ့ဘက်ဝေရှားအားလည်းလားဒါမှမဟုတ်ဒူရီဘူးနံပါတ်က
ဖမ်းဆီးမိတဲ့တရားမဝင်နေထိုင်သူတွေထဲမှာမြန်မာအင်ဒိုနီးရှားနဲ့ဒီကောင်းနိုင်ငံကရောက်ရှိနေသူတွေပါဝင်ကြောင်းနဲ့နိုင်ငံသားသားခံလန်းပြီး1900လောက်နေထိုင်နေတဲ့ဒေသမှာလူပေါင်း2600ကျော်နဲ့ကျန်းမာရေးစစ်ဆေးခဲ့ကြောင်းမလေးရှားဘာသာနဲ့ပြောဆိုလိုက်ကြပါတရားမဝင်နေထိုင်နေသူတွေဖြစ်ဖမ်းဆီးလိုက်တဲ့အထက်မှာကလေး6ဦးပါဝင်ပြီးမြန်မာနိုင်ငံသား59ဦးအင်ဒိုနီးရှား65ဦးနဲ့ဒီပေါင်းနိုင်ငံက9ဦးနဲ့တခြားနိုင်ငံက10ဦးပါဝင်ကြောင်းပြောထားပါတယ်ကာယယောဂကူးစက်မှုတွေတိုးလာနေတဲ့စနန်းကောပြည်နယ်မှာတရားမဝင်နေထိုင်နေသူတွေကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးမလေးရှားနိုင်ငံအစီအစိုက်အလုပ်ကံရရှိရဲ့အကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကလည်းအခုလိုပြောပြပါတယ်
ဟုတ်တယ်နိုင်ငံသားဥပဒေကိုသူကဖမ်းမိဥဒ္ဒါဖမ်းကြည့်လိုက်တော့ထိတ်တဲ့ကတာ
့ဒါတော့တို့ဒီကောင်တွေစကားပြည့်ကြတော့ဘုကုန်ပြန်လို့ဒီအဲဒီကောင်တွေကဒါဒီကောင်ကောက်သားမခံလို့ပြန်လို့ပေါ့ဘာမှမရှိရဘူးပေါ့ဒီကောင်ကတ်လို့မျိုးဒီကောင်ရဲ့ဆရာလို့မျိုးတော့ပြီးတော့ပါမယ်ဘာပါမယ်လို့မျိုးပေါ့နော်အဲ့ဒါမျိုးတွေမရှိရဘူးပြီးတော့ဆန်းလာတယ်ဆန်းပြီးတော့တို့တက်ဆိုင်ရနိုင်ရပြန်ပို့မှာပေါ့အခုဖွင့်လဲဆိုတော့အခုဖွင့်လဲဆောက်ချအောင်ပဲဆောက်သွား3လ4လလောက်ရှားကြတယ်ဒ
ီကောင်တွေရေးထိုင်နေသူတွေကိုဖမ်းဆီးခဲ့တဲ့ကလန်းကောပြည်နယ်မှာတော့မနေ့တုန်းကပဲကိုဗစ်ကပ်ရောဂါကိုဖူးစက်သူအတီးပြုလူနာဖြစ်ပြီးထပ်တိုးလာခဲ့တာပါကလန်းကောပြည်နယ်တစ်ခုထဲမှာတည်းကိုဆက်သူ1600ကျော်ကိုထပ်မံအတီးပြုလိုက်တဲ့အတွက်မလေးရှားနိုင်ငံမှာတရက်တည်းကိုဆက်သူ2000ကျော်ဖြစ်စံချိန်တင်ညစ်တက်သွားခဲ့ပါတယ်ကိုဆက်မှုအများစုကတော့စိတ်အရွယ်သမားတွေဖြစ်ကြောင်းလဲမလေးရှားကျန်းမာရေးဝန်ကြီးဌာနညှိနှိုင်းရေးမှုချုပ်ဒေါက်တာလူဟီချန်အဒူလာကိုကိုကာပြီးဒေသခံသတင်းတွေကဖော်ပြခဲ့တာပါမလေးရှားနိုင်ငံမှာစံချိန်တင်ကူးစက်မှုတွေကိုကြုံခဲ့ရတဲ့မနေ့တုန်းကအထိစုစုပေါင်းသေဆုံးသူ341ယောက်နဲ့ကူးစက်သူပေါင်း 98,000 ကျော်ရှိနေပါတယ်ရှင်။ဒီမှာမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင်
။ Program ရှာအခုဆက်လက်နားဆင်ကြမှာကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသံမျိုးကမ်းမျိုးအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဝန်မြဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်းစုံကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရင်ရအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်ဒီအထက်မှာတူဦးပါဝင်ဖြစ်တဲ့ဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြော်စွန်သာဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ဒီရအဘယ်နောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာတင်မောင်သန်းကသူဘာကြောင့်စိုးရင်လဲဆိုတာကိုအခုလိုစတင်ဖြေပါတယ်ဟုတ်ကဲ့
စိုးရင်ကတော့ဟိုရွေးကောက်ပွဲရလက်ကိုလက်ခံတယ်လို့အမလို့ကောင်းဆောင်ကပြောပါတယ်ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းရွေးကောက်ပွဲရက်လက်ကိုလက်မခံဘူးလို့တမတော်ကမပြောခဲ့ပါဘူးကျားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2030ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေကူးအားဖြင့်ပျော်ပျော်နဲ့လမ်းစဉ်ကိုသွားတယ်အခုပြောလို့ကျွန်တော်လည်းမပြောပါဘူးဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီအယူအဆမျိုးမျိုးရှိတဲ့အချိန်ကျွန်တော်အနေနဲ့လက်ခံတာကတော့ကိုပြောင်းသွားအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တခုရရတယ်တိုက်ခံတယ်ဖွဲ့စည်းပုံတခုကိုအသစ်ဦးတည်ပြီးသွားရတယ်ဒီလိုချက်တွေရှိမှကိုပြောင်းလို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဦးတည်တာဖြစ်ပါတယ်အခုပြောင်းလို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကထုတ်ကင်ပါလုံးတွေတချို့ကတန်မြတ်ဖြစ်စရာတွေစသည်ရှိလာပါတယ်ပထမဆုံးဥရှေမောင်ကိုချုပ်ချလိုက်တဲ့တဲ့ချပါ့။ဒါကကြားငယ်ကွန်ပျူတာပါတီတစ်ခုအတွင်းကပဋိပက္ခလို့ပြောလို့ရပါတယ်။ဒါပေမဲ့တမ်တော်ပေါဝင်ဖို့မလိုပါဘူး။တမ်တော်ပေါဝင်ခဲ့တယ်လို့ကြားပြရတယ်။ဒါကအကောင်းပါ။တမ်တော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်ပတန်မမေးကြဆုံးပါတီကိုတောင်သိမခံဘူးဆိုတာကိုပြပါတယ်အဲ့ဒါကလည်းဆိုရင်ကြောက်နေတော့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီတည်းကစပြီးဆိုရင်ပါတယ်နောက်ပြီးတော့ချစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဇွန်နိုင်ငံရေးကိုသွားနေတာတွေ့ရပါတယ်ဒါကနိုင်ငံတကာမှာလည်းလက်ရဇွန်နိုင်ငံရေးဘက်ကိုညွတ်လာတာတွေ့ရတယ်ဥပမာအမေရိကန်ထရမ့်ဆိုတာပေါ့နော်လက်ရဇွန်နိုင်ငံရေးဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်မိမိအုပ်စုကိုပုံပြီးလေးတင်းလာတဲ့လူမျိုးရေးသဘောအရဘာသာရေးသဘောအရချီတဲ့နော်နောက်ပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးကြောက်လန့်လာတဲ့နော်အဲ့ဒီအတွက်စိုးရင်လာတဲ့နော်အဲ့ဒါကိုလုံခြုံရေးချင်းချောင်းမှုတစ်ခုအနေနဲ့မြင်လာတယ်ဒါတွေကလက်ရာဇွန်ဝါရရဲ့ တရုတ်လက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုတက်မလို့ကရေးတရားလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
တော့တရုတ်ဆိုနိုင်ငံရေးနဲ့တစ်တက်နဲ့ပေါင်းပြီဆိုရင်အနေရရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ်
ကျွန်တော်မိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရဇွန်းနိုင်ငံကြီးကိုရွေးလာတယ်ဆိုတာဆရာပြောတာလူနေစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မလို့လဲအဲ့ဘက်ကိုပါတယ်လို့ဥပမာသားယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများအများဒီတောင်မျိုးကမ်းမျိုးမဲ့ပြေးပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်တုန်းကမပါဝင်ခဲ့တဲ့မွတ်စလင်အမတ်ချူရောမှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းပြောင်းမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံနေတာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်းဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလားဟုတ်ဆရာလ
ည်းကျွန်တော်သဘောတူပါတယ်ပြည်သူကမရွေ့ပါဘူးတက်မလို့ကရွေ့တာစက္ကန့်သူကြွေးပါတီကရွေ့တာပါအဲ့တော့ကပဋိပက္ခရဲ့အရေးကြီးတဲ့ benefit ဖြစ်နေပါတယ်ပြိပကရဲ့ချာတော့ဘက်တဖက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးပြောပြောင်းလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူတွေရှိပါတယ်။ဒါကအဲ့ဒီပြိပကတစ်ခုလုံးကိုကြည့်လို့ရှိရင်စိုးရိမ်ကြကောင်းပါတယ်။စိုးရိမ်နေဆိုတော့ကျွန်တော်အဲ့ဒါကိုပြောတာ
။အဲ့မဲ့တဖက်မှာလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့ဘောရပြောပြောင်းလာရလို့ကျွန်တော်မယူဆနိုင်ဘူးလားဒီအထူးသဖြင့်အခုကရေကောက်ပွဲပြန်လဲကျင်းပဖို့အေအေကပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးအေးသွားတယ်ဆိုတော့ဒီဟာကိုအကောင့်မြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့စံပြားရှိကြမဖြစ်နေဘူးလားဤတော့တက်မလို့ဒီသဘောထားဟာ
တိုက်ဆိုင်နာကလည်းရေကောက်ပွဲပြပြချင်းနောက်တည့်ရမှာအေအေနဲ့ပတ်သက်တဲ့တက်မလို့အခြေအနေတွေထုတ်တယ်နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲတော်ဝဲဦးစီးချုပ်သွားရောက်
တွေ့ရတ
ယ်ပေါ့နော
်
ဟုတ်ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အတော့အင်မတန်ကောင်းတဲ့ကိစ္စပါဒါပေမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်းတိုင်းကြိုက်ကြီးလို့လောက်ရတာလဲဆိုတော့အဲ့ဒီလိုမိန်ကွန်းထုတ်ခဲ့ရင်ကောကျွန်တော်တို့မိကိုထုတ်တိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တော်တက်တူတယောက်တည်းတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်လဲဘလို့ရွေချက်လဲကျွန်တော်တို့မရှင်းနေပါဘူးနော
်ဒါမဲ့
ဝင်းမြင်သာသွားလဲ
တမတော
်ပြောတာကြားလေးက
ဟုတ်ကဲ့တမတော်အကြီးကဲနေနေအဲ့လိုခရီးသွားမဲ့ကိစ္စတွေမှာအစိုးရရဲ့သဘောတူညီရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြထန်းကြတော့လောင်းအစင်းလာတော့လောင်းရှိခဲ့ပါလားရှိနေလို့လားလိုအပ်သလား
နှစ်ဖွဲ့တည်းမတွေ့ရဘူးလို့မဆိုလို့ပါဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအချိန်ကြီးနော်ပဋိပက္ခတဲမှာအင်မတန်တင်းမာနေတဲ့အချိန်ကြီးကနေမှဖြစ်ပေါ်လာတာလေဒါတွေကကျွန်တော်တို့မစိစသာတိုက်ဘူးလို့ဆရာထင်ပါသလားပေါ့
တချို့ကဒါမဲ့သုံးသကြရဆရာအဲ့တက်မတော်နဲ့အဲ့ဒီအစွမ်းနဲ့ဆက်ဆံရေးဟာပြီးခဲ့တဲ့၅နှစ်ကာလမှာအတော်လေးဒါအဖူးအထစ်တွေရှိခဲ့တဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိလာတယ်လို့သုံးသပ်ကြတယ်။အဲ့ဒါကိုတော့ဆရာပါပြောလို့ပါလေ။
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဘယ်လိုကြီးလာမှာတက်မတော်ကပဲဦးကြီးချုပ်ပြောတော်ခဲ့တဲ့မိန်ကောမျက်နှာအနေထားမိန်ကောပြောပုံဆိုပုံပြောပေါ့ဆိုပ
ါ Body language ပေါ့
ဟုတ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအာတက်စရာအတွေ့ရပါဘူ
းဒါမဲ့တမရောက
ည
ဉ့်ညံရေးလှူဆောင်မှုအတွက်အခုအထူးညဉ့်ညံရေးအဖွဲ့တစ်ခုဖွဲ့စည်းရယ်ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စရောကျူးစိုးစရာမကောင်းဘူးလားခင်ဗျာတကယ်တော့ညဉ့်ညံရေးညီလာခံမှာတော့သူညှိရမှာပေါ့လေသူဒီမဟုတ်တာညဉ့်ညံရေးကိုသူဥအောင်လုပ်မဲ့ငါဥအောင်လက်ဥမှုယူပြီးအပြိုင်လုပ်နေကြတာများလားဆရာပဲလို့မြင်တယ်အဲ့ဒီကိစ္စဟုတ်
ကျွန်တော်လည်းအဲ့ဒီလိုတွေးကြည့်ပါတယ်အဲ့ဒီလိုမြင်ကြပါလေ။ဒါပေမဲ့ကျွန်တော်ငင်းကြေးလုပ်နေကြတဲ့ပုံကိုယ်လေးကိုအဲ့ဒီလိုပြင်လာရဲထုတ်တာကိုကျွန်တော်တို့ဘယ်လိုနားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ချက်မရပါဘူး။ဆိုတဲ့အခါကျတော့ခုနဆရာပြောသလိုသာအင်မတန်အပြည့်သဘောဆောင်တယ်ကောင်းတယ်လို့နော်လုပ်ဆောင်နေကြတဲ့လူတွေက ညရယ်ဆိုလို့ရှိရင်ကျွန်တော်အင်တာဝန်တာပါပြုစုမှာပါဒါမဲ့အဲ့လိုမဟုတ်ဘဲနဲ့လုံဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကနော်ဒီဟာဘာလဲဘာလဲဖြစ်နေလို့ရှိရင်ပေါ့အဲ့ဒီလိုချင်းတိုင်းလုံဆောင်မှုကစင့်တော်တဲ့တင်းရယ်လုံဆောင်မှုတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တခုရှိတယ်ကျွန်တော်တို့ကသားတဲ့ပို့ပြီးတော့လည်းချိန်ရှိဖို့လိုလိမ့်မယ်လို့ရှင်းတယ်။တမလောကဒီဘက်ပိုင်းမှာ268နော်အရင်တော့ကသဘောမတူခဲ့ဘူး။အခု268ကိုလောက်ကိုတိုက်တွန်းလာတယ်။နောက်ပြီးတော့ချိုးကြကုစားပြုမှုစစ်ကိုလောက်ကိုပြောလာတယ်။ဒါတွေအားလုံးဟာအာဏာကိုတွေ့ယူပြုပြီးပြောလာတာဖြစ်တယ်လို့ဟောက်ချက်ချလို့ရပါတယ်။အဲ့ဒီလိုအာဏာပြုရေးယူဖို့အတွက်အာဏာတွေ့ယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy အချက်တစ်ချက်လို့ตุ๊บอ่ะถ้าเว้ยสิบาดิฉาบ่มาไม่สิบา
ดแต่แม้จนไม่จินอาชายินยันเยลุบได้สร้าตุ๊เลเจตมีสีด้วยไปลุบๆตุ๊บด้วยไปลุบๆยินยันเยลุบได้สรินเนาะดาตะแกอายุกูตะแกทียอกหมู่กูจี้ปิ๊ดละขั้นซินแน่หมูล่ะ
ยินยันเยกูโลจินโลตะแกลุบตาเนี่ยอานาอะด้วยยินยันเยกูบั้นปะตาเนี่ยไม่ถูกหรอกเสียดีโลပြောได้แต่จอมโลဒီခြေလမ်းนี่အကုန်လုံးอ่ะအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်ဆွဆွဲတော့မဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းနေရဖို့လေကျွန်တော်တို့မှာချက်လက်တွေမရှိသေးပါဘူး
။ဒါပေမဲ့ဒီဟာသူ့နိုင်ငံရေးအတွက်သစ္စာမဲ့ညဉ့်ညဉ့်ကိုဗန်းပြခြင်းသာဖြစ်တယ်တကယ်ညဉ့်ညဉ့်လုံးမမဟုတ်ဘူးလို့တော့ယတိပြတ်ပယ်ချလို့မရသေးဘူးပေါ့
။ဥပမာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်။ဒါညဉ့်ညဉ့်ရေးအတွက်လည်းဖြစ်ဖြစ်ဖြစ်မယ်ညဉ့်ညဉ့်ရေးကိုနော်အဲတစ်ဖက်တည်းကနေမှနော်ဒါဒါတော့သာသုကြလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းလို့အတွက်ကြောင့်လောက်သွားတယ်ဆိုလို့ရှိရင်လည်းငြင်းချင်ရရပေါ့ပါလေနော်ဒါပေမဲ့အဲ့ဒီလောက်ပုံကိုင်ပုံကယုံကြည်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးကြာ
ဟုတ်ကဲ့
အရေးကြီးလဲအရေးကြီးတဲ့ချက်တစ်ချက်ရှိတယ်ညီညွတ်ရေးတိုင်းပြည်ကြံတဲ့ထူထောင်ရေးမှာယုံကြည်မှုဆိုတာသိတ်ရင်းကြီး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောဘာလုပ်ပြဖို့လို့လဲအရင်ထက်ပိုပြီးတော့မယ်ရီအမြောင်များနိုင်လာတဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းနိုင်မယ်ဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီနေရာမှာအချော့ပြေဆက်ဆန္ဒပြည်လဲမှုရအောင်လို့ဖွဲ့စည်းပေးမှာတောင်းအောင်အများကြီးရှိမယ်လို့ထင်ပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရောဒီအတွက်အချက်ပြလာတာဒါလုပ်မဲ့အလားလားဘလို့မြင်ရလဲခင်ဗျာဒီ
ကတော့တုံးတက်တဲ့လူတယောက်အနေနဲ့ပြောရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီတိုင်းဆွေးနွေးရင်ဟိုအရင်ထဲကလည်းရှိတယ်အခုလည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်။နော်ညီတိုင်းလာတွေနဲ့အစိုးရနဲ့တပ်မတော်နဲ့ညီညာရေးဆွေးနွေးပွဲကိုပို့ပြီးမြင်နေဆန်းဆန်းလှုပ်လိုက်လို့ရှိချင်းဒါအားလုံးအတွက်အင်မတန်ကောင်းတဲ့ခွဲပေါက်ပါပဲ
။ဖြစ်လာနိုင်တဲ့အလားအလာရောဆရာမြင်သလားခင်ဗျာ
။ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ Union Accord ပြောစုသဘောတူညီချက်အပိုင်း၃မှာလည်းနစနစလုံးမှာတော်ရပေရာကိစ္စများဆိုပြီးဖော်ထုတ်ထားတာတွေလည်းရှိပါတယ
်ရင်းသားကိုခွဲစိတ်ကုသမှုခံယူခြင်းဟာရင်းသားကိစ္စယောဂကိုကုသတဲ့နည်းလမ်းတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ရင်းသားကိုခွဲစိတ်ကုသမှုခံယူထားကြရတဲ့အမျိုးသမီးတွေအနေနဲ့ခွဲစိတ်ကုသမှုခံယူပြီးတဲ့အခါလက်လက်ချင်းခံကိုနီးစနစ်မှန်မှန်နဲ့ပြုလုပ်ပေးဖို့လိုအပ်တယ်လို့သိရပါတယ်ရင်နာခွဲစိတ်ကုသမှုခံယူထားတဲ့အမျိုးသမီးတွေလှုပ်ဆောင်တဲ့လက်လေချင်းငယ်တွေအကြောင်းကိုမေးကြည့်တဲ့အခါပန်းရောင်နှင်းစီရင်နာကိစ္စလူနာပံပိုးသူများအဖွဲ့မှအကျော်စစ်ကုပညာရှင်တူဖြစ်သူစစ်စတာဒေါ်မိမိကအခုလိုပြောပါတယ်
။ရင်နာကင်ဆာခွဲစိတ်ထားတဲ့လူနာတွေအတွက်လက်ချင်းငယ်လုပ်မဲ့ဟာလေးတွေကိုကျွန်မပြချင်ပါတယ်။လက်လေချင်းငယ်နေမှာ position မျိုးစုံနဲ့ exercise မျိုးစုံရှိပါတယ်။အဲ့ဒီမှာမှကျွန်မတို့အမျိုးသမီးတွေလုံးလှုပ်ရှားလို့ကောင်းတဲ့လေ့ကျင့်ခန်းမှတ်လို့လွယ်တဲ့လေ့ကျင့်ခန်းလေးကိုကျွန်မရွေးထုတ်ပြီးတော့အကျိုးရှိမဲ့ဟာလေးတွေရွေးထုတ်ထားပါတယ်ရှင်။အဲ့တော့လေ့ကျင့်ခန်းလုပ်မယ်ဆိုရင်ကျွန်မနှစ်ပိုင်းပြောချင်ပါတယ်။ခွဲထားတဲ့ရင်သားဖြတ်ထုတ်ထားတဲ့ပဲလက်ရည်ကောင်းတဲ့လက်ရည်နှစ်ဖက်လုံးပေါင်းပြီးတော့လုပ်တဲ့လေ့ကျင့်ခန်းလေးမျိုးရှိပါတယ်။လက်ရင်သားခွဲစိတ်ထားတဲ့ဘက်ကလက်ကြီးပဲလုပ်တဲ့လေ့ကျင့်ခန်းလေးမျိုးရှိပါတယ်။အားလုံးပေါင်း10မျိုးပါ။
အိမ်မှာမိမိတူရဲလေ့ကျင့်လို့ရတဲ့လေ့ကျင့်ခန်းတွေဖြစ်တဲ့ရင်နာခွဲစိတ်ထားတဲ့ဘက်ကလက်ကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးနဲ့လက်နှစ်ဖက်လုံးကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးရှိတဲ့အထက်ကမှလက်နှစ်ဖက်လုံးလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးအကြောင်းကိုစစ်စတာဒေါ်မိမိကြီးကအခုလိုရှင်းပြပါဗျာ။အဲ့
တော့ပထမဆုံးအနေနဲ့ ခွဲစိတ်ထားတဲ့ရင်သားဒီဘယ်ပဲဖြစ်မယ်ဆိုရင်ဘယ်ပဲလက်ကောညာပဲလက်ကောနှစ်ခုလုံးပေါင်းပြီးလုံးမဲ့လေ့ကျင့်ကောင်ကျွန်မအရင်ပြပါမယ်ပထမဆုံးလက်နှမက်ကိုအပြည့်ဆံမှာမရသေးဘူးခွဲစိတ်ပြီးတိတ်မကြသေးဘူးဆိုရင်လည်းတဖြည်းဖြည်းနဲ့ပြည့်သွားအောင်လို့အပေါ်ကိုမြှောက်ပါမြှောက်ပြီးရင်အပေါ်ကနေအောက်ကိုချတာမျိုးကိုကျွန်မ၃ချိန်လုပ်ပြပါမယ်တကယ်လုံးအောင်မှာတော့အနည်းဆုံး၁၀ချိန်လုပ်ပါဒါဆို၃ချိန်ပြည့်သွားပါပြီပြီးရင်လက်ကိုဖေးကားတာလုပ်ပါတစ်ချိန်နှစ်ချိန်၃ချိန်ဒါနှစ်မျိုးဖြစ်သွားပါပြီ။နောက်တစ်မျိုးอ่ะဆိုလို့ရှိရင်လက်ကိုနောက်ကိုဆွဲတင်ပါ။ခွဲထားတဲ့ဘက်ဘယ်ဘက်ကိုညာဘက်လက်ကကင်ပြီးတော့အပေါ်ကိုရသလောက်ဆွဲတင်ပေးပါ။ပြီးရင်လက်ကိုအဆုံးဆက်ပေးပါ။ဒါလည်းတစ်ချိန်၊နှစ်ချိန်၊သုံးချိန်ပါ။နောက်ပြီးလို့ရှိရင်လက်ကိုအပေါ်ကိုတဲ့တဲ့လေးမြှောက်လိုက်ပါ။ဒါလေးကတော့ပေါင်းဆက်ထားတဲ့လက်ချင်းကနေညာတဲ့ကြောင့်နည်းနည်းလေးတော့သတိထားပေးပါ။နောက်ကိုနောက်စိတ်ပေါ်မှာထားမယ်။တရောင်နှစ်ခုကိုပူးနိုင်သလောက်ပူးမယ်။ပြီးရင်လက်ကိုအပြည့်ဆက်မယ်။အပြည့်ဆက်ပေးပါ။ကြွက်သားတွေတင်းကျက်နေတာယော့သွားစေချင်ပါတယ်။ပြီးရင်အပေါ်မြှောက်ပါမယ်။အောက်ကိုပြန်ချပါ။အဲဒါတစ်ချိန်ပါ။နောက်တစ်ချိန်မြှောက်ပါမယ်။ဒါကိုထိနိုင်တော့ထူပါ။ဘေးကိုအပြည့်ဆက်မှာအပေါ်ဆက်ပြန်ချပါမယ်။နှစ်ချိန်ပါ။နောက်တစ်ချိန်လုပ်ပြပါအောင်မယ်။ပေါ်ဆန်းထုတ်ပါ။ပြန်ချပါ။လေးချိန်ဒါခွဲထားတဲ့ဘက်ကောကောင်းတဲ့ဘက်ကောနှစ်ခုလုံးလောက်တာပါ။လေးမျိုးပြည့်သွားပါပြီ။
ရင်သားခွဲစိတ်ထားတဲ့ဘက်ကလက်ကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်းလေးလေးမျိုးရှိပြီးအထူးသဖြင့်တော့ဂျိုင်းချိတ်တွေကိုခွဲစိတ်ဖဲထုတ်ထားတဲ့သူတွေဟာဒီလေ့ကျင့်ခန်းကိုမပြတ်မကွက်ပြုလုပ်ပေးတင်တယ်လို့စစ်စတာဒေါ်မီမီရေကပြောပါတယ
်ခွဲထားတဲ့ဘက်ကြီးပဲလုပ်မဲ့ exercise ကျွန်မတခုပြပါအောင်မယ်အထူးသဖြင့်ဘလို့လူများလူတွေကပုံပြီး use site ဖို့လို့လဲဆိုဂျိုင်းကြွက်သားတွေပါဂျိုင်းချိတ်တွေထုတ်ပြီးရင်ပတ်မှာရှိတဲ့ကြွက်သားတွေဂျိုင်းကြွက်သားတွေအများကြီးလှိရလူတွေအတွက်ကတော့ဒီ exercise ကအင်မတန်ရေးကြီးပါတယ်အရင်ဆုံးလက်ကိုအပြည့်ဆန်းလိုက်ပါဆက်ပြီးလက်ကိုတင်းတင်းဆုပ်ပါဆုပ်တဲ့ခါဒီလက်မောင်းသားတင်းလာဖို့အာရုံစိုက်ပေးပါတင်းနှင်းဆုပ်မယ်တင်းနှင်း3 4 5ဆိုပြန်ဆက်မှာမယ်တစ်ချိန်ပြန်ဆုပ်ပါတင်းနှင်း3 4 5ဆိုပြန်ဆက်မှာဒါမျိုးကိုတင်းနှင်း3 4 5စိုက်ချိန်လုပ်ပါမယ်ဒါတမျိုးပြီးပါပြီပြီးရင်လက်ခတ်ဝတ်ပဲကျွန်တော်လှုပ်ရှားတဲ့လက်ချင်ကလုပ်ပါမယ်လက်ရခေါ်တကယ်တူရှေ့ကိုကုတ်ချနောက်ကိုလှမ်းတစ်ချိန်ရှေ့ကိုကုတ်ချနောက်ကိုလှမ်းနှစ်ချိန်3ချိန်ဒါလည်းစိုက်ချိန်လုပ်ပါမယ်ပြီးရင်ဒုံရင်းကတကယ်တူလက်ကိုဝိုက်ပြီးလုပ်ပေးပါ1 2 3ပြီးရင်ဖြောင်းမြန်ပြန်လှမ်းပြောင်းလေ1 2 3ဒါ3မျိုးရှိပါပြီပြီးရင်လက်ကိုလက်ပြင်ကိုထိပါလက်ဖွားဒီလက်ပြင်ကိုထိတဲ့အခါမှာတရောင်စစ်ဒီမျက်နှက်ချက်ကိုဥတည်နေပါစေပြီးတော့မှအပေါ်ကိုပြန်ဆန့်ထုတ်ပါမယ်တစ်ချိန်ပြန်ထိပါမယ်2ချိန်ပြန်ထိပါမယ်၄၃ချိန်အဲ့ဒီဟာတွေကိုလည်းတမျိုးကို၁၀ချိန်စီလုပ်ပါဒီဟာလောက်ရခြင်းရဲ့အကျိုးကျေးဇူးသည်ပြန်ရည်ကြောတွေကိုပြန်ပြီးတော့ငကုံမူလအတိုင်းပြန်စီးဖို့ရတဲ့ကျွန်တော်အားထုတ်ခြင်းဖြစ်ပါတယ်အဲ့ဒါကတော့ရင်သားခွဲစိတ်တဲ့လူတွေအတွက်အမှန်တန်အရေးကြီးတဲ့လက်ကျင့်ကပြထားပြီးဖြစ်ပါတယ
်ရင်သားခွဲစိတ်ကုသမှုခံယူထားရတဲ့အမျိုးသမီးတွေအတွက်အိမ်မှာမိမိတူတဲ့လက်ကျင့်လို့ရတဲ့လက်လက်ကျင့်ခန်းတွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ2020ခုနှစ်အတွက်ရာသီကုန်တင်းနစ်ပြိုင်ပွဲဖြစ်တဲ့ ATP တင်းနစ်ပြိုင်ပွဲကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်ဒီနေ့ပြိုင်ပွဲမှာတော့မျိုးဆက်တစ်တည်းကချန်ပီယံတစ်တယောက်ထွက်လာခဲ့ပါတယ်ဒီနေ့မှာတော့ American Open Champion Dominic Thiem နဲ့ Russia က Daniil Medvedev တို့ဘောလုခဲ့ကြတာပါ Semi Final မှာ Thiem ကကမ္ဘာအဆင့်တဲ့ Novak Djokovic ကိုနိုင်ပြီး Medvedev ကကမ္ဘာအဆင့်တဲ့ Nadal ကိုနိုင်ပြီးတော့ Final တက်ခဲ့ကြတာပါပထမပွဲကို Thiem က 6-4 နဲ့နိုင်ပါတယ်ဒုတိယပွဲမှာတော့ပိုပြီးအကျိတ်နဲ့ဖြစ်ခဲ့ပြီးတော့ Medvedev က 6-6 နဲ့ပြန်နိုင်ပါတယ်ဒါကြောင့်နောက်ဆုံးပွဲဆက်ကစားကြတာမှာ Medvedev က 6-4 နဲ့နိုင်ပြီးတော့နောက်ဆုံးမှာ ATP Champion Souffla ကိုဘိုးဆွဲသွားပါတယ်ATP Plus အနိုင်ရရနဲ့ပတ်သက်ပြီး Medvedev ပြောတာကတော
့ Oh to be honest when I lost the first set Dominic was playing unbelievable tennis and I thought okay if he plays like this
အယူအဆအောင်ပြောရရင်တော့ကျွန်တော်ရှိုးနဲ့ပထမပွဲမှာ Dominic ကစားတာအရင်ကောင်းပါတယ်အဲ့ဒီမှာကျွန်တော်တွေးမိတာက तू အဲ့ဒီလိုသာဆက်ကစားနေရင်တော့ကျွန်တော်နိုင်စရာမရှိဘူးလို့တွေးမိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ဒီအတိုင်းအရှုံးပေးလိုက်လို့မဖြစ်ပဲရအောင်ကစားဖို့ဆုံးဖြတ်ခဲ့ပါတယ်ဒုတိယပွဲတကယ်ခက်ပါတယ်ကျွန်တော်အနေနဲ့အရေးကြီးတဲ့အချိန်ဒီမှာအမှတ်တရအောင်ယူနိုင်ခဲ့ပါတယ်။အစွမ်းကုန်ကစားခဲ့ရပြီးသူ့ကိုလည်း PR ပေးနိုင်ခဲ့ပါတယ်။တတိယပွဲမှာတော့ကျွန်တော်သူ့ကိုတတ်နိုင်သလောက် PR တွေဆက်ပေးပြီးဒါကြောင့်နိုင်သွားတယ်လို့ထင်ပါတယ်။ကစားလာခဲ့တဲ့တက်တန်းတစ်ချောင်းမှာတော့ဒီပွဲကအကောင်းဆုံးပွဲတွေထဲကတစ်ခုပါ။ဒ Dominica လည်းအကောင်းဆုံးအနေထားမှာရှိနေပြီးသူနဲ့ကစားရတဲ့ဒီဖိုင်နယ်ပွဲကတော့တကယ်ကောင်းတဲ့ပွဲပါပဲ
။ Medvedev အတွက်တော့ဒါဟာ ATP ဖလားကိုပထမဆုံးအချိန်ပိုဆွဲတာလည်းဖြစ်ပါတယ်။ဒီမတွက်တော့ဒါက ATP ပြိုင်ပွဲမှာနည်းနည်းဆက်တိုက်ဒုတိယဆုနဲ့နှစ်သိမ့်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေကိုပြောရရင်တော့ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာ Special One Jose Mourinho ရဲ့ Tottenham Hotspur အသင်းကအမှတ်ပေးစရာထိပ်ကိုတက်လာခဲ့ပါတယ်။ဒီတစ်ပတ်မှာ Spurs နဲ့ Man City တို့တွေ့ခဲ့တာကြောင့် Mourinho နဲ့ Guardiola တို့လည်းထိတ်တိုက်တွေ့ခဲ့ကြတာပါ။ဒီပွဲမှာ Spurs ကပွဲစပြီး9မိနစ်မှာ Song ကအဖွင့်ကိုသွင်းခဲ့ပြီးတော့65မိနစ်မှာ Lucelo ကဒုတိယဂိုးသွင်းပြီးတော့နောက်ဆုံးမှာ2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။မက်ဆီဒီကဘောလုံးပိုင်ဆိုင်မှုအသားနဲ့ကစားနိုင်ခဲ့ပေမဲ့ Spurs အသစ်ဟာသူတို့ရဲ့ view ဟာအတိုင်းစည်းကမ်းတကျနဲ့ကစားနိုင်ခဲ့လို့အနိုင်ရတာဖြစ်တယ်ဆိုပြီးတော့ Mourinho ကပြောပါတယ
် Yeah I'm very happy because to have that discipline you need more than discipline you need also a big desire to do it you need also solidarity ကျွန်တော်ပြောပါတ
ယ်အဲ့ဒီလိုစည်းကမ်းတကျကစားနိုင်မှုကတော်ရုံနဲ့မရနိုင်ပါဘူးဒီအတွက်အားလုံးစုစည်းနဲ့ဆန္ဒရှိဖို့လည်းလိုပါတယ်ဒါကတာမန်အစီအစဉ်တစ်ခုနဲ့မရပါဘူး။တရားရုံးကအမှားလို့မြင်ဂျန်နယ်လူကဒါကိုလိုက်ဖြည့်ဖို့လိုပါတယ်။ဒီလိုဖြည့်ဖို့အားလုံးကအစွမ်းကုန်ကြိုးပမ်းဖို့လိုပြီးသူတို့အားလုံးလည်းကောင်းကောင်းကစားနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်အရန်ပျော်ပြီးသူတို့အတွက်အရန်ဂုဏ်ယူနေတာပါ။အားလုံးအကောင်းဆုံးကစားပြီးအသင်းလိုက်အကောင်းဆုံးကစားနိုင်ခဲ့ပါတယ်
။ဒီရက်မှလည်း Champion Liverpool က Leicester City ကို3ဂိုးကိုမရှိနဲ့နိုင်လိုက်ပါတယ်။ဒါကြောင့် Spurs နဲ့ Liverpool တို့အမှတ်20စီနဲ့ဇယားထိပ်မှရှိနေပါတယ်။ကိုယ်ပဲပြီးတဲ့အချိန်မှာ Spurs အသင်းကဇယားထိပ်မှာဥဆောင်နေပြီးခြေစွမ်းတွေပြနေတာကြောင့်ဒီနေ့မှာ Champion ဖြစ်နိုင်တယ်ဆိုတော့ခံမှန်းပြောဆိုမှုတွေလည်းရှိနေပါတယ် Spurs အသင်း Champion ဖြစ်မယ်မဖြစ်ဘူးဆိုတာအခုချိန်မှာမပြောနိုင်သေးပေမဲ့လည်းတေချာပေါက်ပြောနိုင်တာတစ်ခုကတော့ Spurs အသင်းဟာဒီနေ့မှာဒေါ်လာတန်ပေါင်းများစွာအရှုံးပေါ်နေတာဖြစ်ပါတယ်Spurs အသင်းအပါဝင်အသင်းတွေအကုန်လုံးဟာကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သက်တွေစီကကွင်းဝင်ကြီးတွေမရတဲ့အတွက်ဝင်ငွေတွေကျဆင်းပြီးတော့အရှုံးပေါ်နေတာပါ Spurs အသင်းဟာဒီနေ့မှာအမေရိကန်ဒေါ်လာ85သန်းလောက်အရှုံးပေါ်နေပြီးတော့အကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အသင်းဥက္ကဋ္ဌ Daniel Levy ကလည်းပြောပါတယ် Spurs အသင်းရဲ့ဝင်ငွေဟာပြီးခဲ့တဲ့နှစ်က635သန်းကနေ938သန်းအထိကျဆင်းခဲ့တယ်လို့ဆိုပါတယ်တကယ်လို့ပြိသက်တွေဒီနေ့ဘောလုံးရာသီအကုန်ထိပြန်ပြီးတော့မကြည့်နိုင်ဘူးဆိုရင်တော့တန်းနေရာလောက်အထိရှုံးလာနိုင်တယ်ဆိုပြီးတော့စိုးရိမ်နေကြပါတယ်။အချိန်လေးမှာပဲ Manchester United အသင်းကလည်းဘန်နာအေးနှစ်ရဲ့ပထမ3နာပတ်မှာဝင်ငွေ20ရာခိုင်နှုန်းနီးနီးလောက်ကျဆင်းသွားတယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။ Virus ကူးစက်မှုတွေကြောင့်အသင်းတွေပြိသက်မရှိတဲ့အတွက်ဝင်ငွေတွေထိခိုက်ကျဆင်းနေချိန်မှာပဲသတင်းကောင်းတစ်ခုကတော့ရှေ့လာမဲ့သတင်းဘက်ကစပြီးတော့ပြိသက်တွေကိုအကန့်အသတ်နဲ့ပြန်ကြည့်ခွင့်ပေးတော့မှာဖြစ်ပါတယ်။ဗြိတိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့လူတွေကိုအပြစ်မထွက်ဖို့တားမြစ်ထားတဲ့ကန့်သတ်ချက်ကဒဇမနှစ်အနေမှာပြီးဆုံးမှာဖြစ်တဲ့အတွက်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဘောလုံးပွဲတွေမှာပြိသက်တွေကိုပြန်ကြည့်ဖို့ခွင့်ပြုသွားမယ်လို့ဆိုပါတယ်။ကူးစက်မှုအ ਨੇ ဆုံးရှိတဲ့နေရာတွေမှာပြိသက်4000လောက်ထိခွင့်ပြုသွားမှာဖြစ်ပြီးတော့တချို့နေရာတွေမှာတော့2000လောက်ပဲခွင့်ပြုသွားမယ်လို့ဆိုပါတယ်။ကူးစက်မှုအများဆုံးဖြစ်တဲ့နေရာတွေမှာတော့ပြိသက်တွေကိုခွင့်ပြုသွားမှာမဟုတ်ဘူးလို့ပြောပါတယ်။ဘယ်နေရာတွေမှာခွင့်ပြုသွားမယ်ဆိုတာကိုတော့မနှက်ဖြန်ကြာသာပတိနေမှာကြီးညာသွားမယ်လို့လည်းပြောပါတယ်ခင်ဗျာနောက်တစ်ဘောလုံးသတင်းတစ်ခုကတော့ Manchester City နီးပြ Guardiola ဟာအသင်းနဲ့စာချုပ်သက်တမ်းနှစ်နှစ်ထပ်တိုးလိုက်ပါတယ်ဒီနေ့ဘောလုံးညာသီကုန်းမှာအသင်းနဲ့စာချုပ်သက်တမ်းကုန်ဆုံးဖို့ရှိနေတဲ့ Guardiola ဟာအခုလိုသက်တမ်းတိုးလိုက်တဲ့အတွက် Man City မှာလာမယ့်2023ခုနှစ်အကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ဒါကြောင့် Guardiola ဟာ Man City နီးပြဖြစ်နေ9နှစ်ရှိသွားမှာဖြစ်ပြီးတော့သူ့အတွက်တော့ဒါဟာနီးပြသက်တမ်းတစ်လျှောက်မှာအသင်းတစ်သင်းကိုအချိန်ကြာဆုံးနီးပြလုပ်တာပါ2008ခုနှစ်မှာနီးပြဆားလုပ်လာပြီးတဲ့နောက်သူဟာအသင်းတစ်သင်းကိုဘောလုံးရာသီ300သီ400သီထက်ပိုပြီးတော့မကင်ပါဘူ
း Was so satisfied and grateful for the confidence for all club organization
Guardiola ကတော့သူအခုလိုအသင်းနဲ့စာချုပ်သက်တမ်းတိုးလိုက်တာဟာနီးပြတယောက်အနေနဲ့သူလိုချင်တာရပြီးတော့အသင်းတော်ဝင်ရှိသူတွေဘက်ကပံ့ပိုးပေးခဲ့တဲ့အတွက်ကြောင့်ဖြစ်ကြောင်းအထူးသဖြင့်တော့အသင်းဥက္ကဋ္ဌကြောင့်အခုလိုတက်တန်းတိုးလိုက်တာဖြစ်ကြောင်းပြီးတော့သူတို့မှလုံးစရာတွေဆက်ရှိနေသေးပြီးတော့နောက်ထပ်လည်းစုဖလားတွေဆက်လိုချင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါတယ် သူမှန်းထားသလိုဖလားတွေဆက်ပြီးရနိုင်မယ်မရနိုင်ဘူးဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
19ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှကောင်းစီးတက်တာကဘို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှကောင်းစီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှကောင်းစီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှကောင်းစီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှကောင်းစီးတက်ရပါမယ်။သူမှမှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှကောင်းစီတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှကောင်းစီမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic fibrosis အဆုတ်ရောင်ယောဂါ cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှကောင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှကောင်းစီးတက်တင်တာပါ။ကလေးတွေဟာနှကောင်းစီးမတက်ခင်လက်ကိုပိုးတက်ဆေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှကောင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကပ်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစည်းချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန္တရာယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
နိုဝင်ဘာလ25ရက်ပုတ်ထုံးနေ့ညအတွက် VOE မြန်မာပိုင်းကနေပြီးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတလှည့်ကြီးညပါအောင်မယ်။ American ပြည်တော်စုမှာ COVID ကရောဂါနဲ့ Christmas ပွဲတော်ကာလကိုဘယ်လိုဖြတ်သန်းမယ်ဆိုတဲ့အကြောင်းတွေပါဝင်တဲ့မိန့်ခွန်းကိုရွေးကောက်ခံသမ္မတ Joe Biden ဒီကနေ့ပုတ်ထုံးနေ့မှာပြောကြားမှာဖြစ်ပါတယ်။ဒီနှစ်ပွဲတော်ကာလမှာအမေရိကန်မိသားစုတွေကြုံတွေ့နေကြရတဲ့ပေးဆပ်မှုတွေနဲ့လက်ရှိခက်ခဲတဲ့အခြေအနေတွေကိုအတူတွဲဖြတ်သန်းကြဖို့အကြောင်းတွေကိုမင်းကွန်းနဲ့မှပါဝင်မှဖြစ်တယ်လို့ဘိုင်ဒန်အစိုးရအာဏာလွှဲယူရေးတာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့တုန်းကတော့ရွေးကောက်ခံသမ္မတဘိုင်ဒန်ကသူ့ရဲ့အစိုးရအဖွဲ့အတွက်ရထားတဲ့ဝန်ကြီးတွေကိုမိတ်ဆက်ပေးခဲ့ပါတယ်။မဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်ခြင်းဟာအမေရိကန်အတွက်အခိုင်အမာဆုံးဖြစ်တယ်ဆိုရဲသူ့ရဲ့ယုံကြည်ချက်အတိုင်းဆောင်ရွက်မဲ့သူတွေဖြစ်တယ်လို့ဝန်ကြီးတွေမိတ်ဆက်ပွဲမှာမစ္စတာဘိုင်ဒန်ကပြောကြားခဲ့ပါတယ်။ COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့မိခဲ့သူတွေတရားခွဲနေရမဲ့သတ်မှတ်ရက်ကိုလျှော့ချဖို့အတွက်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကစဉ်းစားနေပါတယ်။လက်ရှိထုတ်ပြန်ထားတဲ့အကြံပြုချက်အရ14ရက်တရားခွဲနေကိုသတ်မှတ်ထားတာပါဒါပေမဲ့အဲ့လိုမျိုးတရားခွဲနေသူတွေမှာကိုဗစ်ရောဂါမရှိဘူးလို့စစ်ဆေးတွေးခဲ့ရင်ခွဲနေရတဲ့အချိန်ကာလကိုလျှော့လိုက်နိုင်တယ်လို့တာဝန်ရှိသူတယောက်ကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်ဒါပေမဲ့ဘယ်နည်းရဲ့လျှော့မှလဲဆိုတာကိုတော့သူကအတိအကျမပြောပါဘူးတစ်ချိန်တည်းမှာပဲကိုဗစ်ကာကွယ်ဆေးတွေသုံးဖို့စိတ်ချရပြီဆိုတဲ့စည်းကမ်းသတ်မှတ်ချက်တွေထွက်လာတာနဲ့ကာကွယ်ဆေးပထမအတုပ်ကိုမြန်မြန်ဆန်ဆန်ဖျက်ဝေနိုင်ဖို့အတွက်အမေရိကန်အစိုးရကကြိုးစားနေပါတယ်ဒီဇင်ဘာလမကုန်ခင်မှာကုမ္ပဏီနှစ်ခုကထုတ်လုပ်တဲ့ကာကွယ်ဆေးတန်း40ရရှိမယ်လို့အစိုးရရဲ့ COVID ကာကွယ်ရေးဆိုင်ရာအထူးအဖွဲ့လုပ်ငန်းပိုင်းဆိုင်ရာအရာရှိချုပ်ကသတင်းတောက်တွေကိုအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုယ်ရေးအချက်အလက်ကာကွယ်ရေးဆိုင်ရာအစိုးရဌာနက Facebook ကုမ္ပဏီကိုဒေါ်လာ6တန်းတန်ငွေချမှတ်လိုက်ပါတယ်။သုံးဆွဲသူတွေရဲ့ကိုယ်ရဲ့အချက်လက်တွေကိုကာယကံရှင်ရဲ့ခွင့်ပြုချက်မရဘဲအခြားသူတွေကိုတဆင့်မျှဝေပေးမှုနဲ့လဲ Facebook ကိုရာဇဝတ်ကြောင်းအရာစုံစမ်းစစ်ဆေးမှာဖြစ်ပါတယ်။ Facebook သုံးဆွဲသူ78တန်းတွေက 3.3 တန်းတို့ရဲ့ပုံကူရဲ့အချက်လက်တွေကို2012ခုနှစ်မေလနဲ့2018ဇွန်လအကြားတခြားလုပ်ငန်းတွေကိုမျှဝေခဲ့တဲ့တက်သည့်အထောက်အထားတွေကိုတောင်ကိုရီးယားပုံကူရဲ့အချက်အလက်ကာကွယ်ရေးကော်မရှင်ကတွေ့ရှိခဲ့တာကြောင့် Facebook ကိုအခုလိုမျိုးတန်ငွေချမှတ်လိုက်တာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုဗုဒ္ဓဟူးနေ့ညအတွက် Radio အတန်လွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မော်ပါ
This program has come to you from the Voice of America, Washington.